Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2018ခုနှစ်ဒီဇင်ဘာလ6ရက်တာတာမင်းနေ့ရပိုင်းပြည်ဝစီစဉ်နေကိုမိတ်ခင်လျောင်ဆွေမျိုးဝါရှင်တန်ဒီစီကနေမြန်မာစံတော်ချိန်9:00နာရီ10:00နာရီထိလိုင်းတူမီတာ 24.25/32.52 တူပါနေတိုင်းရထုတ်လွှင့်ပေးနေပါတယ်ဒီမိုင်းအတန်းစမှာညညတဲ့စဉ်တွေကိုတာဝန်ယူတည်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့ကွယ်လွန်သူ50ဆင့်မြောက်အမေရိကန်သမ္မတ George H. W. Bush ကိုသူနေထိုင်ရာ Texas ပြည်နယ် Houston မြို့ကတည်ထောင်စာပနာအခမ်းအနားမှာမိသားစုကဒီနေ့နောက်ဆုံးနှုတ်ဆက်ကာရဝါပြုမှာဖြစ်ပါတယ်။ကနေဒါမှာထိန်းသိမ်းခံထားတဲ့ပြည်သက်သွေးလုပ်ငန်းကြီးဖြစ်တဲ့ Huawei Company ထိတ်တန့်အမှုဆောင်ရရှိကိုချက်ချင်းပြန်လုပ်ပေးဖို့တရုတ်နိုင်ငံကတောင်းဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်းနဲ့တူကြီးညာပြေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီနေ့အတွက်သောတာရှင်နားဆင်ကြမယ်ဒီမှာတော့သာသနာ့ရေးဝန်ကြီးသရဥဟောင်းကိုပြီးခဲ့တဲ့ရက်ပိုင်းတွေမှာပြောဆိုခဲ့ရတဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတမ်မတ်ကြီးကိုဘင်္ဂလားဒေ့ရှ်အစိုးရကခေါ်ယူသတိပေးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့
ကျွန်တော်တို့ရခိုင်ပြည်နယ်ကိစ္စရေးကိစ္စနဲ့ပတ်သက်ပြီးလို့ရှိရင်ကျွန်တော်တို့မှာပြောဖို့ဆိုဖို့ခွင့်ပေးရတာကနိုင်ငံတော်သမ္မတယုံနောက်ပြီးတော့နိုင်ငံတော်ဤအတိုင်းမင်းခံယုံနောက်နိုင်ငံ
ရေးဌာနညွှန်ကြားရေးမှူးချုပ်ဦးစိုးဟန်ကခုလိုပြောသွားတာကိုမကြားခင်မှာပြည်သူနာဆင်ကြားဖို့ရှိပါတယ်။ထားပြင်မြန်မာနိုင်ငံနဲ့တရုတ်နဲ့အိန္ဒိယတို့ကြားတီးနှံထွက်ကုန်ပြပတင်ပို့မှုအကြောင်းနဲ့တိုင်းနာလနဲ့ကန်တွေနဲ့ညီနိုင်ရင်တဲ့စာရီကိုလည်းညီနာပိုင်းမှာပြည်စုံနာဆင်ကြားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာဇင်းတွေကိုကွန်လယ်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးပါလိမ့်မယ်ရှင
်။ကွန်လယ်နူ50ဆင့်မြောက်အမေရိကန်သမ္မတ George H. W. Bush ကိုသူနေထိုင်ရာ Texas ပြည်နယ် Houston မြို့ကတည်ထောင်စာပနာအခမ်းအနားမှာမိသားစုကဒီနေ့နောက်ဆုံးဖြစ်နှုတ်ဆက်ကာရဝါပြုမှာဖြစ်ပါတယ်။ Washington DC ကနေလေယာဉ်နဲ့ပြန်သင်လာတဲ့သမ္မတဟောင်းရဲ့ရုပ်လောင်းကတော့မနေ့ညနေပိုင်းမှာပဲ Houston မြို့ကိုရောက်လာခဲ့ပြီး St. Martin's Episcopal ဘုရားကျောင်းမှာနိုင်ငံတော်အလံလွှမ်းချုံထားတဲ့ရုပ်လောင်းကိုအများပြည်သူနောက်ဆုံးကာရဝါပြုနိုင်အောင်ခင်းကျင်းထားခဲ့တာပါ။ဒီနေ့မိသားစုရဲ့တည်ထောင်စာပနာအခမ်းအနားပြီးမှာတော့သမ္မတဟောင်းကို Houston မြို့မြောက်ဘက်ကီလိုမီတာ120လောက်ကျော်မှာရှိတဲ့ Texas A&M တက္ကသိုလ်ဝင်တဲ့ကသမ္မတဆက်ကြည့်တဲ့အနေမှာညွန့်နှံမှာဖြစ်ပါတယ်။သမ္မတရုပ်လောင်းကိုအေဖီလာနဲ့အသက်83နှစ်အရွယ်မှာကွယ်လွန်သွားတဲ့ဇနီးဖြစ်သူဘာဘရာနဲ့အသက်1953ခုနှစ်တုန်းကသွေးကင်ဆာရောဂါနဲ့တိတ်ဆုံးသွားတဲ့သမီးဖြစ်သူရော်ဘင်တို့နဲ့အတူရှင်တွဲညွန့်နှံမှာပါ။အသက်64နှစ်အရွယ်ပြီးခဲ့တဲ့တောက်ချန်လေးကကွယ်လွန်သွားတဲ့သမ္မတဟောင်းဘုရှ်မနေ့တုန်းကဝါရှင်တန် DC ကနိုင်ငံတော်စာပနာအခမ်းအနားမှာတော့အမေရိကန်သမ္မတ5ယောက်တက်ရောက်ပါတယ်။ပြည်သူဝန်ထမ်းဘဝဟာမြင့်မြတ်တဲ့အကြောင်းဖခင်ဖြစ်သူကတင်ချပေးခဲ့တယ်လို့လည်းတားဖြစ်သူ53ဆမြောက်အမေရိကန်သမ္မတ George W. Bush က National Cathedral ဘုရားကျောင်းမှာကျင်းပတဲ့ဇာပနာအခမ်းအနားမှာပြောကြားသွားပါတယ်။ကွာလာလွန်သမ္မတဟောင်းရဲ့စန္ဒအရဇာပနာအခမ်းအနားမှာလက်ရှိသမ္မတ Donald Trump ကတော့အစဉ်အလာအမတ်တရစကားပြောတာမျိုးတော့မရှိခဲ့ပါဘူး။ဇာပနာအခမ်းအနားတိုင်ခင်မှာတော့သမ္မတ Trump က Bush မိသားစုနဲ့တွေ့ဆုံမှုမျှော်လင့်ထားပြီးဇာပနာအခမ်းအနားဆိုတာမျိုးထက်ဘဝတစ်လျှောက်ထူးခြားပြောင်းပြောင်းဆွမ်းဆောင်ခဲ့သူတူကိုကွန်ပျူတာနဲ့နေ့နေ့ဖြစ်တဲ့အကြောင်းနဲ့ကွာလာလွန်သမ္မတဟောင်းကိုအောက်မေ့သတိရနေမှာဖြစ်ကြောင်းလည်းတူတာလူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်။
ငါပြေးချုံရမယ့်အခြေအနေနဲ့ရင်ဆိုင်နေရတဲ့ရင်းမြေနိုင်ငံမှာလေးနှစ်ကြာစစ်ပွဲအဆုံးသတ်နိုင်ဖို့ရည်ရွယ်ချင်ပါတဲ့ဆွေဒင်နိုင်ငံကတကြောပြန်ညှဉ်းချမ်းရေးဆွေးနွေးပွဲမှာရံဖက်အုပ်စုတွေပါဝင်တက်ရောက်လာကြပါတယ်။ Rainbow မြို့မှာဒီနေ့စတင်လိုက်တဲ့ညှဉ်းချမ်းရေးဆွေးနွေးပွဲဟာဆွေဒင်နိုင်ငံကအားပေးထောက်ခံထားတဲ့ရင်းမြေအစိုးရနဲ့အီရန်နိုင်ငံကထောက်ခံမှုပေးထားတဲ့ဟူသီသဘုံတွေကြားကုလသမဂ္ဂရဲ့ဂျာဝင်စစ်ဆင်မှုနဲ့နှစ်နှစ်အတွင်းပထမဆုံးအချိန်တွေ့ဆုံကြတာလည်းဖြစ်ပါတယ်။ရှင်မနိုင်ငံမှာလူသားချင်းစာနာထောက်ထားရမယ့်ပြဿနာတွေနဲ့တူရကီနိုင်ငံကဆော်ဒီကောင်စစ်ဝင်ရုံမှာအမေရိကန်ခြေဆိုင်ဆော်ဒီသတင်းစာဆရာဂျမဲကာရှိုဂီအသက်ခံရတဲ့ဖြစ်ရပ်တွေကြောင့်နိုင်ငံတကာကဝေဖန်မှုတွေကြီးထွားနေချိန်မှာဆွေးနွေးပွဲကျင်းပနေရလဲဖြစ်ပါတယ်။သတင်းစာဆရာအသက်ခံရမှုမှာတာဝန်ရှိတဲ့ဆော်ဒီနိုင်ငံကိုအကူအညီတွေဖြတ်တောက်ဖို့အမေရိကန်အထက်လွှတ်တော်ကပြအပေးမှုတွေကြောင့်ဆွေးနွေးမှုတွေဖြစ်လာအောင်ဆော်ဒီကိုပြအပေးနိုင်ခဲ့တာလို့လည်းအကဲကတ်တချို့ကယူဆထားကြပါတယ်။ညင်ချမ်းရေးဆွေးနွေးပွဲမှာအဓိကညှိနှိုင်းမဲ့ကိစ္စတွေထဲမှာတော့ဆန္ဒမျိုးတော်ကအဓိကနိုင်ငံတကာလေးစိတ်ကိုထိန်းချုပ်ခွင့်လူသားချင်းစာနာမှုအကူအညီတွေပေးအပ်ခွင့်နဲ့အနာခွဲဝင်နိုင်ရေးအလားအလာတွေနဲ့ပတ်သက်တာတွေပါဝင်မှာဖြစ်ကြောင်းလဲကုလသမဂ္ဂအထူးကိုယ်စားလှယ်မာတင်ဂရစ်ကပြောပါတယ်အကျဉ်းသားလဲလှယ်ရေးအစီအစဉ်ကိုနှစ်ဖက်အကြသဘောတူထားကြပြီးမဲ့ထူးထူးခြားခြားသဘောတူညီချက်မျိုးထွက်ပေါ်လာနိုင်မဲ့အလားအလာမျိုးကတော့သိမ့်မရှိဘူးလို့လဲအကဲခတ်တွေကခန့်မှန်းနေကြပါတယ်ရှင်
ကနေဒါနိုင်ငံမှာထိန်းသိမ်းခံထားတဲ့တရုတ်စစ်သွေးလုပ်ငန်းကြီးဖြစ်တဲ့ Huawei ကုမ္ပဏီထိတဲ့အမှုဆောင်ရရှိကိုချက်ချင်းပြန်လွှတ်ပေးဖို့တရုတ်နိုင်ငံကတောင်းဆိုလိုက်ပါတယ်။ဖန်စီမှုကြောင့်အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးစစ်ပွဲရာယီရပ်ဆိုင်ထားတဲ့ပေါ်ချင်းချောက်မှုတရားလည်းဖြစ်လာပါတယ်။ UN ပေါ်အမေရိကန်ရဲ့ပိတ်ဆို့တံခတ်မှုတွေကိုရှာရှာဖို့ကြိုးပမ်းခဲ့တယ်ဆိုတဲ့သတင်းနဲ့ Huawei ကုမ္ပဏီထူထောင်သူရဲ့သမီးလည်းဖြစ်ဗန်နိုင်းတနာအကြီးကလေးဖြစ်တဲ့မန်ဝမ်ကျိုးကိုစနေနေ့ကပဲဗန်ကူးဝါးမြို့မှာထိန်းသိမ်းလိုက်တာဖြစ်တဲ့အကြောင်းကနေဒါအာဏာပိုင်တွေမနေ့ကကြေညာထားတာပါ။သင်္ကန်းကုန်တွေပြန်လည်တွုံးမြင့်ကောက်ခံနေရတဲ့ကိုရပောင်း90ချာရက်ဆိုင်ထားဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တရုတ်သမ္မတရှီချင်းဖင်တို့သဘောတူညီချက်ရတဲ့နေ့မှာပဲဖမ်းဆီးခံလိုက်ရတာဖြစ်ပါတယ်။ဖမ်းဆီးမှုနဲ့ပတ်သက်လို့ရှင်းလင်းချက်ပေးဖို့အမေရိကန်နဲ့ကနေဒါတာဝန်ရှိသူတွေကိုအကြောင်းကြားထားတဲ့အကြောင်းလဲတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကန်ရှောင်ကပြောဆိုခဲ့တာပါ။အမေရိကန်ပြည်ထောင်စုကိုလွှတ်ပြောင်းပေးမဲ့အခြေအနေနဲ့ရင်ဆိုင်နေရတဲ့ဟွာဝေးမှုဆောင်ရရှိကိုအမကန်နဲ့လွှတ်ပေးတဲ့မတင်ကိုတော့မနက်ပံတရားရုံးမှာကြားနာဖို့စီစဉ်ထားပါတယ်။ဖန်ဆီမှုဟာတရုတ်နိုင်ငံနဲ့အနောက်နိုင်ငံတွေကြားတပ်တမရေးဆက်ဆံရေးတွေမပြေမလည်ဖြစ်နေတာကိုမိမောင်းထုတ်ပြရောက်နေတဲ့အကြောင်းနဲ့အခက်အခဲတွေထောက်ပြနေကြတာပါ။ဟွာဝေးကုမ္ပဏီနဲ့ပြိုင်ဖက် ZTE ကုမ္ပဏီတွေရဲ့ဒီမိုဘိုင်းလက်ကင်ဖုန်းနဲ့ဆက်သွယ်ရေးဝန်ဆောင်မှုစွမ်းရည်တွေကြောင့်အမေရိကန်ရဲ့အမျိုးသားလူကြုံရေးကိုချိန်ချောက်မှုတရဖြစ်လာနိုင်ရည်ရှိတယ်လို့လည်းအမေရိကန်ထောက်လိုက်တဲ့တန်ဝန်ကယူဆထားပါတယ်။တမတ်ထရန့်ဆိုရကတော့အီရန်နဲ့မြောက်ကိုရီးယားပေါ်ပိတ်ဆို့တံခါးမှုတွေကိုချိုးဖောက်မှုနဲ့ဒီနှစ်စမ်းမှာပဲ ZTE ကုမ္ပဏီကိုအမေရိကန်နည်းပညာရေးဝယ်ယူခွင့်ခုနှစ်နှစ်ပိတ်ထားပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာအောက်တိုဘာလတည်းကျင်းပခဲ့တဲ့လွှတ်တော်ရွေးကောက်ပွဲမှာကာဘူးမြို့တော်နဲ့အနီးအနားဒေသတွေကမေယာလက်တွေကိုပယ်ဖျက်လိုက်ကြောင်းရွေးကောက်ပွဲတိုင်ကြားရေးကော်မရှင်ကကြေညာလိုက်ပါတယ်။ရွေးကောက်ပွဲကာလအတွင်းကာဘူးဒေသကမဲမတမာမှုတွေရွေးကောက်ပွဲဆိုင်ရာဥပဒေချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့တာတွေ့ရှိခဲ့တဲ့အပေါ်အခြေခံစဉ်းစားဆုံးဖြတ်ခဲ့တာဖြစ်ကြောင်းလည်းအာဖဂန်နိုင်ငံလွတ်လပ်တဲ့ရွေးကောက်ပွဲဆိုင်ရာတိုင်ကြားရေးကော်မရှင်ကပြောဆိုလိုက်တာပါရွေးကောက်ပွဲလုပ်ငန်းတွေကိုကြီးကြပ်ရတဲ့လွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်ထိတ်တန့်တာဝန်ရှိသူ၅ယောက်ကိုယာရုကဖယ်ရှားလိုက်ကြောင်းလည်းဒီကနေ့ကာဘူးမြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအာမက်ရှာဇာမာဇိုင်းအပါအဝင်အစ်မြင့်တာဝန်ရှိသူ၅ယောက်ကိုဒေါ်လာ1300ကျော်စီဒဏ်တက်ခဲ့ကြောင်းလည်းရွေးကောက်ပွဲတိုင်ကြားရေးကော်မရှင်ပြောခွင့်ရအလီရီဇာရူဟာနီကပြောဆိုခဲ့တာပါမကြခင်ရက်တွေမှာနောက်ထပ်ရည်ရွယ်မှုတွေကိုကြီးညာကောင်းကြီးညာသွားမယ်လို့လည်းပြောပါတယ်ရွေးကောက်ပွဲတိုင်ကြားရေးကော်မရှင်ရဲ့ကြီးညာချက်အပေါ်သဘောထားကိုမကြခင်ထုတ်ပြန်သွားမှာဖြစ်ကြောင်းလည်းကော်မရှင်ပြောခွင့်ရကပြောပါတယ်လွတ်တော်နေရာ250အတွက်အောက်တိုဘာလနဲ့ကျင်းပတဲ့ရွေးကောက်ပွဲအတွင်းကာဘူးဒေသမှာအမျိုးသမီး96နေရာအပါအဝင်33နေရာအတွက်ရှင်ပြိုင်ခဲ့ကြတာဖြစ်ပါတယ်
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်ဇ်15653ညလိုင်းဒိုမီတာ25ကီလိုဟတ်ဇ်11803ညလိုင်းဒိုမီတာ32ကီလိုဟတ်ဇ်6335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190ကီလိုဟတ်ဇ်15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုမြန်ကန်တန်ညမပိုင်းအစီအစဉ်ရဲ့ကြာသပင်းနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အာဖရိကတိုက်ရှေ့ပိုင်းကဘူရူဒီနိုင်ငံမှာဖွင့်လှစ်ထားတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရုံးကိုပိတ်ပစ်ဖို့အာဏာပိုင်တွေကညွှန်ကြားလိုက်တဲ့အကြောင်းကုလသမဂ္ဂတာဝန်ရှိသူတွေကဒီနေ့ပဲပြောလိုက်ပါတယ်။ရုံးဝဲကိုပိတ်လိုက်ဖို့မနေ့ကလည်းဘူရူဒီတာဝန်ရှိသူတွေအကြောင်းကြားခဲ့တဲ့အကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာခြေစိုက်လူ့ခွင့်ရေးကောင်စီပြောင်းရာရာဗီနာရှန်ဒါဆန်နီကပြောဆိုလိုက်တာပါ။မကြာသေးခင်ကာလတွေအတွင်းလူတွေတပ်ဖြတ်မှုတွေအကျိုးလွန်ငယ်ဆုံးနိုင်ငံတကာနိုင်ငံဖြစ်လူ့ခွင့်ရေးကောင်စီကော်မရှင်နာမင်းကြီးကပြောဆိုလိုက်ပြီးလာပိုင်းချက်မှာပဲရုံးပိတ်ဖို့ညွှန်ကြားခံခဲ့ရတာပါ။ရုံးပိတ်ဖို့အချိန်နှစ်လပေးထားတဲ့အကြောင်းလဲဘွန်ဒူနိုင်ငံကြားရေးဌာနနဲ့ကုလသမဂ္ဂနဲ့နှိစက်သူအတိုင်းဝိုင်းကပြောဆိုထားကြပါရတယ်။2015ခုနှစ်မှာလုံးကသမ္မတပီယက်အန်ကွန်နာစီဇာကရွေးကောက်ပွဲမှာတကြောပြန်ရှင်ပြိုင်မှုကြိုးစားခဲ့ရတာကနေနိုင်ငံရေးမတည်မငြိမ်မှုတွေပေါ်ပေါက်ခဲ့ပြီးတော့ကာလတန်ကြာလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်တဲ့ကုလသမဂ္ဂရဲ့အစီရင်ခံစာတွေပေါ်မှာဘွန်ဒီကောင်းဆောင်တွေကဒေါသထွက်ခဲ့ကြတာပါ။သမ္မတရဲ့ရွေးကောက်ပွဲဝင်မဲ့ဆုံးဖြတ်ချက်ကြောင့်ပေါ်ပေါက်ခဲ့တဲ့နိုင်ငံရေးပြည်ခတ်တွေအတွင်းမှာတော့လူပေါင်း1000ကျော်တည်ဆုံပြီး4000ကျော်အိုးအိမ်ဆုံးခွာထွက်ပြေးရတဲ့အကြောင်းလည်းကုလသမဂ္ဂကပြောဆိုထားပါတယ်။
အင်ဒိုနီးရှားနိုင်ငံရဲ့မတည်မငြိမ်ဖြစ်နေတဲ့ပါပူဝါပြည်နယ်မှာခွဲထွက်ရေးသမားတွေရဲ့အဆိုးရွားဆုံးတိုက်ခိုက်မှုတစ်ခုအတွင်းသေဆုံးခဲ့ရသူ16ဦးနဲ့စစ်သားတဦးရဲ့ရုပ်အလောင်းတွေကိုရှာဖွေတွေ့ရှိကြောင်းစစ်တပ်တာဝန်ရှိသူတို့ကဒီကနေ့ပြောပါတယ်။ ပါပူဝါပြည်နယ်နူရူဂါခရိုင်တွင်းကဝန်ထမ်းခေါင်းတည်တဲ့တောင်မော်ချေးရွာတစ်ခုကနေတည်ဆုံးသူ၈ဦးရဲ့ရုပ်အလောင်းတွေနောက်အသက်၄နှစ်အရွယ်ယောက်ျားလေးတဦးအပါအဝင်အသက်ရှင်ချင်ညစ်သူ၈ဦးတို့ကိုစစ်တပ်ရဟတ်ရင်နဲ့တည်ဆောင်ခေါ်ယူလာခဲ့ကြောင်းလဲစစ်တပ်ပြောခွင့်ရဗိုလ်မှူးကြီးမိုဟာမက်အိုင်ဒီကပြောပါတယ်ပါပွာလွတ်မြောက်ရေးလှုပ်ရှားမှုနဲ့ချိတ်ဆက်တဲ့လက်နက်ကန်အဖွဲ့တစ်ခုနဲ့လုံခြုံရေးတပ်ဖွဲ့တွေကြားအပြန်အလှန်ပစ်ခတ်မှုတွေကြောင့်ကျန်နေသေးတဲ့တေဆုံးသူ၈ဦးရဲ့ရုပ်အလောင်းတွေရရှိရေးကတော့အခက်အခဲဖြစ်နေတယ်လို့လဲစစ်တပ်ပြောခွင့်ရကပြောပါတယ်ရှင
်။ကာရှီစီလက်ချမ်းမှာရုရှားကနိုဝင်ဘာလနောက်ပိုင်းတုန်းကဖမ်းဆီးလိုက်တဲ့ယူကရိန်းသင်္ဘောသားတွေကိုခရစ်စမတ်နဲ့နှစ်တကူမတန်ခင်ပြန်လွှတ်ပေးဖို့လိုတဲ့ကြောင်းယူကရိန်းနိုင်ငံဆိုင်ရာအမေရိကန်ဒုက္ခစေကတ်တဘော်ကာကပြောလိုက်ပါတယ်။ပေါ်ဝေတုံ့ပြနေတဲ့အာဇော့ပင်လယ်ပြင်မှာရုရှားကတဖက်သက်ထိန်းချုပ်ဖို့ကြိုးပမ်းမှုတွေကိုဟန်တားနိုင်မဲ့နည်းလမ်းတွေကိုအနောက်မှာမဲအုပ်စုကစဉ်းစားနေတဲ့အကြောင်းထူးကိုစလေက VOA ကိုပြောဆိုခဲ့တာပါ။ယူကရိန်းရှေ့ပိုင်းကခရိုင်းမီးယားဒေသကို2014ခုနှစ်တုန်းကရုရှားပိုင်ဖြစ်သွတ်သွင်းလိုက်တဲ့ပေါ်အမေရိကန်ကအသိမပြုလက်မခံတဲ့အကြောင်းရည်တည်ချက်ကိုလည်းထူးကိုစလေကထပ်မံပြောဆိုခဲ့ပါတယ်
ဂျပန်နိုင်ငံရဲ့အနောက်တောင်ပိုင်းကမ်းလွန်ပစိဖိတ်သမုတ်တရားတွင်ဒီကနေ့ကြာသပတေးနေ့မနက်ပိုင်းတိုက်လေယာဉ်တစ်စင်းနဲ့စီးဖြစ်လေယာဉ်တစ်စင်းတို့တိုက်မိပြီးပြက်ကျခဲ့တာမှာအမေရိကန်မရိန်းတပ်ဖွဲ့ဝင်၅ဦးပျောက်ဆုံးနေပါတယ်။လေယာဉ်မှူး၂ဦးလိုက်ပါသွားတဲ့တိုက်လေယာဉ်နဲ့အမှုတန်း၅ဦးလိုက်ပါသွားတဲ့စီးဖြစ်လေယာဉ်တို့ဟာလေယာဉ်စီးဖြစ်တဲ့ပုံမှန်လေ့ကျင့်ရေးမစ်ရှင်အတွက်အီဝါကူနီအခြေစိုက်စခန်းကနေထွက်ခွာခဲ့ကြတာလို့အမေရိကန်မရိန်းတပ်ဖွဲ့ကပြောပါတယ်။ရှီကိုကူကျွန်းအနီးမူရိုတိုအငူကနေကီလိုမီတာ100လောက်အကွာပင်လယ်ပြင်ထဲမှာပြက်ကျခဲ့တာလို့လဲဂျပန်ကာကွယ်ရေးဝန်ကြီးဌာနကြေညာချက်မှာဖော်ပြထားပါတယ်ရှင
်။ကွာလုံနဲ့မတ်တင်ထိုက်တူကသတင်းလေးကိုကြေညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ဒီဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာသံတမန်ကြီးကိုဘင်္ဂလားဒေ့ရှ်ဆိုရကခေါ်ယူသတိပေးရကိစ္စနဲ့ပတ်သက်တဲ့သတင်းကိုတင်ဆက်ပေးချင်ပါတယ်။သာသနာ့ရေးဝန်ကြီးသူရဦးအောင်ကိုပြီးခဲ့တဲ့ရက်ပိုင်းတွေမှာပြောဆိုခဲ့ရတဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာသံတမန်ကြီးကိုဘင်္ဂလားဒေ့ရှ်ဆိုရကခေါ်ယူသတိပေးတဲ့ကိစ္စမြန်မာနိုင်ငံသားရေးဌာနကိုတရားဝင်အကြောင်းကြားတာမရှိသေးဘဲနဲ့အစီရင်ခံစာကိုစောင့်နေရတယ်ဆိုပြီးတော့မြန်မာနိုင်ငံသားရေးဌာနအစီအစဉ်တာဝန်ရှိသူတယောက်က VOA ကိုပြောပါတယ်။ဒုက္ခသည်ပြန်တဲ့လက်ခံရေးပိုင်းကိုလည်းနှစ်နိုင်ငံသဘောတူညီချက်အတိုင်းပဲဆက်လုပ်သွားမယ်ဆိုပြီးတော့သူကပြောပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မမေခါခရေကုန်မြို့ခွာတဲ့သတင်းပေးပို့ထားပါရဲ့ရှင်
။သာသနာ့ရေးဝန်ကြီးသူရဦးအောင်ကဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေကိုအစွန်းရောက်ဖြစ်အောင်ရိုက်သွင်းနေတာတွေရှိပြီးမြန်မာနိုင်ငံနဲ့ရခိုင်ပြည်နယ်ကိုချီတက်တိုက်ခိုက်ဖို့လှုံ့ဆော်နေတယ်လို့ပြောကြားထားတဲ့ပေါ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအပြင်းထန်ကန့်ကွက်လိုက်တာပါ။ဒါအပြင်သူရဦးအောင်ကသူရင်ပြောကြားခဲ့တဲ့အစွန်းရောက်ဘာသာကြီးဆိုတာပြည်တွင်းနေမွတ်စလင်တွေကိုရည်ညွှန်းတာမဟုတ်ပဲဘင်္ဂလီတွေကိုရည်စူးတာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစင်ဒါကိုရိုင်ကုလသမဂ္ဂမှာဒုက္ခသည်တပ်တန်းကိုလက်ခံထားရတယ်လို့ဆိုပြီးနိုင်ငံတကာအကူအညီတွေတောင်းခံဝေမျှစားနေတာဖြစ်ကြောင်းအဲ့ဒီဘက်ကလူငယ်တွေကိုလည်းမြန်မာနဲ့ရခိုင်ကိုတိုက်ဖို့လှုံ့ဆော်ရိုက်သွင်းနေတာကြောင့်ရခိုင်အရေးကစိုးရိမ်နေရတဲ့အကြောင်းပြီးခဲ့တဲ့ရက်ပိုင်းကနေပြည်တော်မှာလုပ်တဲ့ပညာရေးဆိုင်ရာအခမ်းအနားမှာသတင်းတောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။ဒီပြောဆိုချက်တွေပေါ်ဘင်္ဂလားဒေ့ရှ်ဘက်ကကန့်ကွက်တာနဲ့ပတ်သက်လို့အသေးစိတ်မသိရသေးဘူးလို့နိုင်ငံသားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစိုးဟန်က VOA ကိုပြောပြပါတယ်
။အရင်ကကအခုကျွန်တော်တို့မနေ့ကတော့ဟိုသမကြီးကိုသူတို့ခေါ်ပြီးတော့တွေ့တယ်ဆိုတော့ပြောပါတယ်။ဒါပေမဲ့အသေးစိတ်တော့ကျွန်တော်တို့မှအချက်လက်တော့မရှိသေးဘူးပေါ့နော်။သေးသေးအချက်လက်တော့မရှိသေးဘူးပေါ့နော်။ဟုတ်ကဲ့
။သာသနာ့ရေးဝန်ကြီးရဲ့ပြောဆိုချက်ကြောင့်ဒုက္ခတွေပြန်လဲလက်ခံရေးအစီအစဉ်ကိုထိခိုက်လာနိုင်ခြင်းရှိတယ်ဆိုတဲ့မှတ်ချက်တွေနဲ့ပတ်သက်လို့တော့ဦးစိုးဟန်က
ကျွန်တော်တို့ရခိုင်ပြည်နယ်ခိတ်သာရေးကိစ္စနဲ့ပတ်သက်ပြီးလို့ရှိရင်ကျွန်တော်တို့မှပြောဖို့ဆိုဖို့ခွင့်ပေးရတာကနိုင်ငံတော်သမ္မတယုံနောက်ပြီးတော့နိုင်ငံတော်ဤအတိုင်းအမြခံယုံနောက်နိုင်ငံသားရေးဝန်ကြီးဌာနကျွန်တော်တို့ဒီရခိုင်ပြည်နယ်ရေးကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ထဲရင်းဝင်ဝင်ဆောင်ရွက်နေတဲ့ဌာနတွေကိုရခိုင်ပြည်နယ်ရေးကိစ္စနဲ့ပတ်သက်ပြီးတော့တရားဝင်ကြေညာခွင့်ပေးတာပါလေအခွင့်အာဏာပေးရတဲ့မဟုတ်ဘူးဆိုလို့ရှိရင်တော့ကျွန်တော်မြင်လာတော့ဒါပုဂ္ဂိုလ်ရေးအမြင်လို့အမြင်ကိုဒီပြောခြင်းဖြစ်တယ်လို့ကျွန်တော်တို့ဟိုကျွန်တော်ယူဆလို့ရပါတယ်ဘင်္ဂလားဒေ့ရှ်ကဒီကိစ္စပြောလာရင်လည်းကျွန်တော်ဒီအတိုင်းပဲပြန်ပြီးတော့ပြောရမှာဖြစ်ပါတယ်ဒီပြန်လေလက်ခံရေးလုပ်ငန်းစဉ်ကတော့နိုင်ငံကကျွန်တော်သဘောတူညီချက်ကလည်းရှိပြီးသားလေ ဒီဘောမြင့်ချက်အတိုင်းပဲကျွန်တော်တို့တွားနေတယ်။ပြင်မာလာကုံမှာရွေးကောက်ပွဲလုပ်တယ်။သူတို့ပြောတဲ့အတိုင်းဆိုတော့ရွေးကောက်ပွဲကြီးတဲ့အခြေအားတော့သူတို့ဒါလုံးလို့မရသေးဘူးလို့သူတို့ပြောတာဖြစ်တယ်ပေါ့နော်။ဖြစ်လာတဲ့ခြေချပေါ်မူတည်ပြီးသူတို့ကပြန်ဆက်သွယ်လာမယ်လို့ကျွန်တော်တို့ယူဆပါတ
ယ်။မြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူညီချက်အရရိုဟင်ဂျာဒုက္ခသည်တွေကိုနေရပ်ပြန်ရေးပြီးခဲ့တဲ့နိုဝင်ဘာ15ရက်နေ့မှာစတင်ဖို့ဖြစ်ခဲ့ပေမဲ့ဒုက္ခသည်တွေတယောက်မှပြန်မလာကြတဲ့အတွက်အစီအစဉ်မစနိုင်သေးပဲဖြစ်နေတာပါ။ဒုက္ခတွေတွေပြန်လည်နေရထားထားပြီးဘူးမြန်မာနိုင်ငံဘက်ကအဆအဆအယားအစီစဉ်ပြင်ဆင်ထားတယ်လို့ပြောဆိုထားပေမဲ့လေလုံလုံရေးပိုင်းစိတ်မချတာနဲ့ NVC ကလုပ်ငန်းရှင်ကိုလက်မခံနိုင်တာကြောင့်ပြန်မလာဘူးလို့ပြောထားတဲ့ဒုက္ခတွေရှိနေတယ်လို့ပြန်လာခြင်းနဲ့ဒုက္ခတွေလည်းရှိနေတယ်ဆိုတာ VOA ကပြီးခဲ့တဲ့သတင်းပတ်အတွင်းမောင်နှောဒေသနဲ့နှစ်နိုင်ငံနယ်စပ်မှာသတင်းတော့ရောက်ယူခြင်းအတွင်းမှာသိရှိခဲ့ရပါတယ်ရှင်
။မမိခသတင်းပေးပို့ထားတာဖြစ်ပါတယ်။ခုခါမှာတော့ဒုက္ခတဲ့စခန်းတွေကိုမြန်မာဆွေရဘက်ကနေပေးပစ်ဖို့စပြီးတော့ပြင်ဆင်နေတဲ့သတင်းကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်တွင်းမှာ2012ခုနှစ်ကတည်းကစတင်ရှိလာခဲ့တဲ့ဒုက္ခတဲ့စခန်းတွေကိုမြန်မာဆွေရဘက်ကနေပြီးတော့ပေးပစ်ဖို့အတွက်စတင်ပြီးတော့ပြင်ဆင်နေပါတယ်။အဲ့မှာရှိတဲ့ဒုက္ခတဲ့အနေနဲ့သူတို့ရဲ့နေရင်းကိုမပြတ်နိုင်သေးတဲ့အချိန်မှာမြန်မာဆွေရဘက်ကအခုလိုလှုံ့ဆော်လိုက်တဲ့အတွက်ဝေဖန်မှုတွေနဲ့ရင်ဆိုင်နေရပါတယ်။ Fighter သတင်းဌာနရဲ့သတင်းဆောင်မကိုချိန်ခံပြီးတော့ကိုရနိုင်ကပြပြပေးပါလိမ့်မယ်။
မနက်ငယ်နောက်ပိုင်းရခိုင်ပြည်နယ်အတွင်းမှာ2012ခုနှစ်ကလူမျိုးပြည်ပခါတွေဖြစ်ခဲ့ပြီးတဲ့နောက်6နှစ်ကြာတဲ့အချိန်ရိုဟင်ဂျာ3,000လောက်နဲ့တခြားမွတ်စလင်တွေဟာအိမ်မှာရှိတဲ့ဒုက္ခသည်စခန်းတွေမှာပဲဆက်ပြီးတော့နေနေကြပါတယ်။မဆူရကတော့ဒီမှာရှိတဲ့ဒုက္ခသည်စခန်းတွေကိုအခုခါမှာပိတ်တော့မယ်လို့ပြောကြားလိုက်ပြီးအဲ့လိုပိတ်လိုက်တဲ့အတွက်ဗမျိုးတိုးတဲ့အတွက်ထောက်အကူဖြစ်စီမှာဖြစ်သလိုဒုက္ခသည်စခန်းမှာနေထိုင်တဲ့သူတွေကိုလည်းအလုတ်ကိုင်းတွေဖန်ပြီးပေးသွားဖို့ဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ဒါပေမဲ့မြန်မာဆိုရဘက်ကဒုက္ခသည်စခန်းတွေကိုပိတ်ပစ်လိုက်ပြီးမြဲအဲဒီလူတွေကိုသူတို့ရဲ့မူလနေရာရင်းကိုပြန်ကွက်မပေးဘဲဒီစခန်းတွေဘေးမှာပဲအင်အားတွေတိစောက်ပေးတာဖြစ်တယ်လို့ဒုက္ခသည်စခန်း၅ခုကဒုက္ခသည်ဇာစင်ကျော်နဲ့တွေ့ဆုံမေးမြန်းခဲ့တာအပါအဝင်ကုလသမဂ္ဂရုံးနှင်းပတ်တန်းတွေကဖော်ပြနေတယ်လို့ရိုက်တာသတင်းဌာနကပြောပါတယ်။အသေးစောက်လုပ်ခဲ့တဲ့စခန်းတွေကိုရွှေ့သွားတဲ့သူတွေအနေနဲ့လဲသူတို့အရင်ကရင်ဆိုင်ခဲ့တဲ့အတိုင်းလွတ်လပ်စွာသွားလာခဲ့မရပဲတင်းကျပ်တဲ့ကန့်သတ်မှုတွေနဲ့ရင်ဆိုင်နေရဆဲဖြစ်တယ်လို့ဒုက္ခသည်တွေနဲ့အဲဒီစခန်းမှာအလုတ်လုံနေကြတဲ့သူတွေကပြောပါတယ်အခုလိုဒုက္ခသည်စခန်းတွေကိုပိတ်လိုက်တဲ့အတွက်ဒီဒုက္ခသည်တွေရဲ့ရပိုင်ခွင့်ရှိတဲ့အခြေခံလူခွင့်တော်များများကိုတားဆီးလိုက်သလိုမတူညီတဲ့လူမှုတိုင်းဝိုင်းတစ်ခုကိုပို့ပြီးတော့ဝေးကွာသွားစေနိုင်တယ်လို့လည်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအဖွဲ့ရဲ့ GKNOTOC ကပြီးခဲ့တဲ့စက်တင်ဘာ24ရက်နေ့ကသတိပေးထားပါတယ်ဒါပြင်အနေများတဲ့ရေကြောင်းခီးတွေကိုလေနဲ့ထွက်ပြေးတဲ့သူတွေလည်းပုံများလာနိုင်တယ်ဆိုပြီးတော့ပြောပါတယ်ဇမလာလေးရနေ့ကတော့ရိုဟင်ဂျာလို့ယူဆတဲ့လူ20တင်လာတဲ့ဆက်လက်ဇင်းဟာအင်ဒိုနီးရှားနိုင်ငံဆူမာထရာကျွန်းကိုရောက်သွားခဲ့ပြီးတော့ဒါဟာပြီးခဲ့တဲ့သတင်းပတ်တွေအထွတ်မှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကနေလေးနဲ့ထွက်ပြေးလာကြတဲ့လေတွေကဒဇင်းနဲ့ဖြစ်ပါတယ်မြန်မာဆိုးရအနေနဲ့ဒုက္ခသည်စခန်းတွေကိုမပိတ်ခင်မှာလူတွေကိုသူတို့ရဲ့နေရရင်းကိုအန္တရာယ်ခင်းခင်းနဲ့ပြန်လာနိုင်အောင်လုပ်ဖို့အာရုံစိုက်သင့်တယ်လို့လည်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရုံ UNOCHA အဖွဲ့ရဲ့ပြောခွင့်ရPierre Perron ကပြောပါတယ
် The camps being closed is not the objective that we're aiming for here. The camps being closed is a byproduct.
ဒုက္ခသည်စခန်းတွေကိုပိတ်ဖို့အဓိကရည်မှန်းချက်မဟုတ်သလိုကျွန်တော်အနေနဲ့လည်းမရည်မှန်းထားပါဘူး။ဒါကတကယ့်ရည်မှန်းချက်ရဲ့အစိတ်ပိုင်းတည်းတာဖြစ်ပြီးတော့အဲ့ဒီအဓိကရည်မှန်းချက်ကတော့6နှစ်ကြာနေရဆွန့်ခွာထွက်ပြေးခဲ့ကြပြီးတော့အဲ့ဒီကိုပြန်ကျင်တဲ့သူတွေအတွက်ရည်ရှိခံမဲ့ဖြည့်ရှင်းမှုတွေနဲ့လှုပ်ဆောင်သွားဖို့ဖြစ်ပါတယ်။
ဒါပြန်ဒုက္ခသည်တွေအခုလက်ရှိရင်ဆိုင်နေရတဲ့အခြေအနေနဲ့ပတ်သက်လို့လည်းသူကအခုလိုဆက်ပြောပါတယ
်။ We're not seeing these people being able to return home to where they fled from. And we're not seeing much more than
ကျွန်တော်တို့အခုချိန်ထိမတွေ့ရသေးတာကတော့လူတွေအနေနဲ့သူတို့ထွက်ပြေးခဲ့ရတဲ့နေရာတွေကိုအခုချိန်ထိပြန်မသွားနိုင်သေးတာပါ။အဲ့ဒီဒုက္ခသည်စခန်းကလူတွေဟာလွတ်လပ်စွာသွားလာခွင့်မရှိတဲ့အတွက်အကူအညီတွေကိုပဲအားကိုးနေရတာပါ။
မြန်မာဆိုရကတော့သူတို့အနေနဲ့ကုလသမဂ္ဂအတွင်းမှုဂျိုဟောင်ကော်ဖီအာနန်ကော်မရှင်ရဲ့အကြံပေးချက်နဲ့အညီရခိုင်ပြည်နယ်နဲ့တခြားနေရာမှာဖြစ်နေတဲ့အကြမ်းဖက်မှုတွေကြောင့်နေရဆော့ခွာထွက်ပြေးကြတဲ့သူတွေနေတဲ့ IDB ဒုက္ခသည်စခန်းတွေကိုပိတ်ပစ်ဖို့အတွက်ကုလသမဂ္ဂအနေနဲ့အတူလှုပ်ဆောင်နေတယ်လို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေကြတဲ့ဒုက္ခသည်တွေပြန်လာအောင်ဆွဲဆောင်နိုင်ဖို့အတွက်အဓိကအချက်တစ်ခုကတော့ရခိုင်ပြည်နယ်တွင်းမှာနေထိုင်နေတဲ့ဒုက္ခသည်တွေရဲ့အခြေအနေတွေတိုးတက်ကောင်းမွန်အောင်လုပ်ပေးဖို့ဖြစ်တယ်လို့ရိုဟင်ဂျာအတိုင်းဝိုင်းကခေါင်းဆောင်တွေကပြောပါတယ်။ဒီကနေ့ဩဂတ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံမျိုးစခန်းတွေကို ARSC ရင်းညာအကြမ်းဖက်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ရကနေမြန်မာစစ်တပ်ကဒေသတွေမှာနေပြီးရှင်းလင်းရေးလုပ်ခဲ့စဉ်မှာရင်းညာတွေတိမ့်နေချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာဖြစ်ပါတယ်။ကုလသမဂ္ဂအဆိုအရတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးကြတဲ့ရင်းညာ3,000ရှိတယ်လို့ပြောကြားလိုက်ပြီးတော့မြန်မာစစ်တပ်ဟာလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်မှုရည်ရွယ်ချက်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းကရင်းညာတွေအပေါ်တပ်ဖြတ်တာတွေမရင်းကျင်တာတွေမိချူတာတွေလှုပ်ဆောင်ခဲ့တယ်လို့ပြောပါတယ်။ ်မြန်မာစစ်ဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်အတိအမှတ်ပြုမထားမြန်မာစစ်ဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်အတိအမှတ်မပြုထားသလိုကုလသမဂ္ဂရဲ့အဲ့ဒီဆွဆွဲချက်တွေကိုလည်းပယ်ချလိုက်ပါတယ်ခင်ဗျာ
ကွေးနိုင်တဲ့ဆက်ပြီးထားတာဖြစ်ပါတယ်သောတာရှင်များရှင် VOA ကနေကြတာပြည်ညပိုင်းသတင်းဆောင်မတွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်
အမေရိကန်ပြည်အောင်စုတလွားကတဘာဝတော်တော်နဲ့လမ်းမကြီးတွေလမ်းငယ်လေးတွေရဲ့အလားပါတဲ့အရှုခင်းပုံတွေကိုကျမတို့ VOA ရဲ့2019ပြည်ကြိမ်မှာတွေ့နိုင်ပါတယ်။ဒီ VOA ရဲ့မြစ်တာလက်ဆောင်ပြည်ကြိမ်လို့ကြည့်တယ်ဆိုရင် VOA မြန်မာပိုင်းကိုစာဖြစ်ဖြစ်အီးမေးလ်ဖြစ်ရေးပို့ပြီးတော့မှားနိုင်ပါတယ်။ VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတာအမှတ် 855 လမ်းဟောစာလိုက်ကြီးဆိုတဲ့လိပ်စာကိုစာရေးသားနိုင်ကြပါတယ်ရှင်။အီးမေးလ်ပေးပို့မယ်ဆိုရင်famis@voanews.com ကို2019 VOA ပြည်ကြိမ်တောင်းခံပါတယ်ဆိုတာအကျိုးအကြောင်းရေးပို့လိုက်ပါကို့နာမည်နဲ့နေ့ရက်ဆက်ဆက်ရေးထည့်ဖို့မမေ့ပါနဲ့နော် VOA ပြည်သက်အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင
်သတင်းရှင်အနေနဲ့ VOA ကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးခြင်းနဲ့စာရေးသားပြဖို့ခြင်းနဲ့ VOA ကိုတိတိကျကျတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ famis@voanews.com ကိုစာရေးသားပြဖို့နိုင်ပါတယ်ရှင်ခုတစ်ခါမှာတော့မြန်မာနိုင်ငံနဲ့တရုတ်နဲ့အိန္ဒိယတို့ကြားသီးနှံထွက်ကုန်ပြပတင်ပို့မှုအကြောင်းကိုတင်ဆက်ပေးကြပါမယ်။စိုက်ပျိုးသီးနှံထွက်ကုန်ပြပတင်ပို့မှုတွေကိုအဓိကထားလှုပ်ဆောင်နေတဲ့မြန်မာနိုင်ငံအနေနဲ့အိန္ဒိယနိုင်ငံတွေဖြစ်ကြတဲ့တရုတ်နဲ့အိန္ဒိယနိုင်ငံတွေကအဝယ်ရက်တာမျိုးတွေတင်းစစ်တာမျိုးတွေရှိလာတဲ့အခါတိုင်းကုန်တယ်တွေနဲ့တောင်သူတွေထိခိုက်နေတာကြားရပါတယ်။မြန်မာနိုင်ငံအနေနဲ့ဘေးအိန္ဒိယနိုင်ငံတွေရဲ့မူဝါဒအပြောင်းလဲတွေကြောင့်ရိုက်ခတ်မှုမရှိအောင်ဒီထက်ပိုပြီးတော့စနစ်တကျလုပ်ဖို့လိုတယ်ဆိုပြီးတော့ကုန်တယ်စီးပွားရေးလုပ်ငန်းရှင်တွေကထောက်ပြကြပါတယ်။ပြည်ဆောင်ကတော့ရန်ကုန်မြို့ကနေကုကောင်းဆိုင်ဟင်းကသတင်းပေးပို့ထားပါတယ်ရှင်
။ပြီးခဲ့တဲ့နှစ်ကအိန္ဒိယနိုင်ငံရဲ့ပယ်မျိုးစုံအထွန်းလုံးတန်ချိန်23သန်းရှိခဲ့တာကြောင့်ပြည်ပနိုင်ငံတွေအထူးသဖြင့်မြန်မာနိုင်ငံကပုံမှန်ဝယ်ယူနေတဲ့ပယ်မျိုးစုံကိုကန့်သတ်ချက်နဲ့ဝယ်ယူလိုက်တာကြောင့်ပြည်ရင်းကပဲဆိုင်တောင်သူတွေနဲ့ပဲတင်ဖို့ရောင်းချနေသူတွေအပေါ်ရိုက်ခတ်မှုတွေရှိနေတာပါစိုက်ပျိုးသီးနဲ့တင်ဖို့ရောင်းချမှုမှာမြန်မာနိုင်ငံအနေနဲ့ဘေးအိန္ဒိယနိုင်ငံတွေရဲ့မူဝါဒအပြောင်းလဲတွေကြောင့်ရိုက်ခတ်မှုမရှိနိုင်အောင်အစိုးရဘက်အနေနဲ့ဒီထက်နီးစနစ်ကြကြလှုပ်ဆောင်ဖို့လိုတယ်လို့အေယာသုခဆန်လုပ်ငန်းစုရဲ့ဒါရိုက်တာဦးကျော်ထက်ကအခုလိုပြောပါတယ်ဒီန
ိုင်ငံလုံးရောင်းဝယ်လုပ်နေလို့ဆိုတဲ့မြင်မယ်ဆိုရင်တော့အမေရဩဒီတောင်သူနဲ့ဓမ္မနဲ့ဒီနိုင်ငံလုံးရောင်းဝယ်လုပ်နေတဲ့ကုန်တွေဒါနိုင်ငံတော်ရဲ့အင်္ဂါကိုရှာပြီးပြီလေအရေးကြီးပြီကွာအဲ့ဒီမှာရှိနေ industry တစ်ခုလုံးဖွံ့ဖြိုးဖို့ဆိုရင်အဲ့ဒီအတွက်ကိုစီးတန်းကိုအာကုန်ကူဌာနမှာကသက်သက်ကိုဆွေးရှင်းအာတိုင်းနဲ့လူကြီးတွေပေါ့နော်အစွမ်းကြီးပညာရှင်လူကြီးအဲ့လိုကိုထားပြီးတော့မာရီဝါကြကြနဲ့ကိုဒီပြီးနိုင်ထွက်တော့မယ်ဒါထွက်ရင်ဒီနိုင်ငံနဲ့တော့ကုန်တယ်မှုအခြေအနေကိုလေ့လာပြီးတော့မှာကိုအဲ့ဟာကိုချုံးမွေနေအောင်စူးပန်းပြီးနေအောင်မြန်မာပြည်တရုတ်ပြည်ကိုစီးပွားရတဲ့အလုပ်တွေမှန်တယ်မြတ်လုပ်တဲ့ဆွေကြေတရဆွေကြေတဌာနအိန္ဒိယဘက်ကိုလုပ်တဲ့ဆွေကြေတရဆွေကြေတဌာနအဲ့ဒီလိုမျိုးကိုပါပြာကြကြနေကိုကျွန်တော်ကြည့်နေတာကြည့်နေတော့ကဖြစ်မှကျွန်တော်တို့ကအတင်းဖွဲ့ကြီးဘာလေးနဲ့ခေါ်လူကြီးကလူကြီးနဲ့ခေါ်ပေါ့ပေါအောင်သွားစကားပြောအောင်ဆိုကျွန်တော်တို့ကဘာလို့လဲဆိုတာဟိုဟွာဖြစ်သွားတာပေါ့နော်ဟိုအောက်ကပြန်ပြောရတာပြောရတာပေါ့ဗျာအဲ့တော့သူကအပေါ်ကပြန်ဖြစ်သွားတယ်အောက်ကနေပြီးတော့လုပ်ပါကူညီပါအောင်ဖွင့်ပြပါကွာလုပ်ပြပါစခန်းမျိုးကြီးဖြစ်ရတော့ကွာ
မြန်မာနိုင်ငံပဲမျိုးစုံနဲ့နှက်ကုံတဲ့များအတွင်ရင်မှုဥမင်းဥကတော့နိုင်ငံစည်းပွားမတောင့်တင်းတဲ့အတွက်ပြည်တွင်းထကုံတွေဟာဈေးမတည်ငြိမ်တဲ့ဒဏ်ကိုမကြခဏတွေ့ကြုံနေရတယ်လို့ပြောပါတယ
်ပြောရင်တော့ကိုယ်နိုင်ငံစည်းပွားရေးဘယ်လိုကောင်းမလဲအင်အားတောင့်တင်းဖို့ပဲအရင်ဆုံးစူးစမ်းမှလည်းဒီကိစ္စတွေကိုလောဆာနိုင်မယ်လို့ပဲမြင်တာပဲလေဘာကြောင့်လဲဆိုဒီလက်ရှိအိန္ဒိယချင်းနိုင်ငံပြစ်တာအိန္ဒိယရှိတယ်တရုတ်ရှိတယ်ပေါ့ဒီဘယ်လိုမြန်မာနိုင်ငံကစိုက်ဂွေယိုဒီကအခြေခံတဲ့နိုင်ငံဖြစ်တဲ့ကကြတော့ဒီစိုက်ဂွေပစ္စည်းနဲ့ထွက်လာတဲ့ပစ္စည်းနဲ့ပတ်သက်ရင်ဒီစားဘားတို့ဒီဘရိုဘမတိယဘကလိုအပ်ချက်ရှိတဲ့ပဲတို့ဆိုရင်လည်းသူကမူဆွေရတဲ့တစ်ဆင့်တိယဘကကိုသွားတာ ਉ တော့တိယဘကပေါ်စီအပြောင်းလဲဆိုရင်ဒီဘက်မှာပြည်တွင်းမှာဈေးနှုန်းမတည်ငြိမ်မှုတွေကခဏခဏကျောင်းရတယ်ထို့နည်း၎င်းမှာအိန္ဒိယကလည်းအိန္ဒိယချင်းနိုင်ငံဖြစ်တယ်ဒီကပဲဝယ်ယူတဲ့နိုင်ငံစောင်းစည်းတဲ့အနေနဲ့စိုက်တဲ့ပဲဟုတော့အဓိကအိန္ဒိယကိုသွားတယ်အဲ့တော့မနေ့ကအိန္ဒိယဒီ import တွေကိုတို့ဒီပဲနဲ့ပတ်သက်လို့ပြိလိုက်တဲ့မူဝါဒအကြောင်းလောက်ထိခိုက်တယ်ဆိုတာကမြန်မာနိုင်ငံမှာမြင်လိုက်ရတာပဲဒီအိန္ဒိယချင်းနိုင်ငံဖြစ်တဲ့အင်အားကြီးတဲ့နိုင်ငံတွေရဲ့ policy အကြောင်းလဲတွေကိုတို့ကမှပြည်တွင်းထုတ်ကုန်အနေနဲ့ကတို့ကဈေးနှုန်းမတည်ငြိမ်တဲ့အတန်းတွေခံခံနေရတာဟုတ်
ညီမနိုင်ငံအနေနဲ့အိန္ဒိယအပြင်အခြားအလားအလာရှိတဲ့ပေးစည်းကွက်ကိုရှာဖို့လိုအပ်နေတယ်လို့ပဲကုံတဲ့အတိုင်းဝန်းကတုံ့တက်ပါတယ်။မကြာသေးခင်ကညီမနိုင်ငံပယ်နန်းကုံတွေများအတင်းကပယ်မျိုးစုံစည်းကွက်မြစ်တွေမှုအတွက်တရုတ်နိုင်ငံကွင်ရှိကျွမ်းတည်တဲ့နယ်နေမျိုးမှာကျင်းပတဲ့စီးပွားရေးပရိုဂရမ်ပြည်တွင်းတဲ့ပယ်မျိုးစုံကိုမိတ်ဆက်ခဲ့ပါသေးတယ်။ညီမနိုင်ငံအနေနဲ့ပယ်မျိ ှစ်ဘန္နာနစ်မှာတော့အိန္ဒိယဘက်ကကန့်သတ်ချက်တွေကြောင့်နိုင်ငံခြားဝင်ငွေအများကြီးရော့ကျသွားတယ်လို့ကုန်တဲ့အတိုင်းဝန်ကပြောပါတယ်ခင်ဗျာ
ကိုကောင်းဆိုင်ရင်သတင်းပေးပို့ထားတာဖြစ်ပါတယ်သွားတာရှင်များရှင်ကျမတို့ VOA ကနေထုတ်လွှင့်နေတဲ့အတန်းလွှင့်စီစဉ်တဲ့အပအဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်ကြည့်ရှုနိုင်နိုင်ပါတယ်ရှင်ခုခါမှာတော့တိုင်းဒေသနဲ့ကိုင်းနေတဲ့ညနေရင်သတင်းကိုလည်းတင်ဆက်ပေးကြပါတယ်အစိုးရအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဦးစားပေးပြီးတော့တိုင်းရင်းသားနဲ့ကိုင်းတွေနဲ့တွေ့ဆုံညှိနှိုင်းမှုတွေလုပ်နေတယ်ဆိုပေမဲ့လည်းတိုင်းရင်းသားဒေသတွေမှာတော့စီးရီးတင်းမာမှုတွေလျော့ပါလာတာမရှိသေးပါဘူးဒီအပိုင်းတွင်မှာဆိုရင်ပဲရခိုင်ပြည်နယ်တွင်မှာအစိုးရတက်မတော်နဲ့ရခိုင်နဲ့နဲ့ကိုင်းအေးအဖွဲ့တို့တပတ်ကြာတိုက်ပွဲဖြစ်ပွားနေတယ်လို့ရှမ်းပြည်နယ်မြောက်ပိုင်းပြည်ပေါ်မြို့နယ်တွေမှာလည်းရှမ်းနဲ့နဲ့ကိုင်းအဖွဲ့ချင်းချင်းကြားမှာလည်းတိုက်ပွဲတွေရက်ဆက်ဖြစ်ပွားနေပါတယ်ဒီလိုဖြစ်ပွားတဲ့တိုက်ပွဲတွေမှာဒေသခံရွာသားတွေလည်းစစ်ဘေးတိမ်းရှောင်ရတဲ့အချိန်ဒီမှာရှိနေပါတယ်။ထိုင်းချီဆိုင်ဖီဝေးမြန်မာပဲတင်တော်အနိုင်ကိုင်းကတင်ပေးပို့ထားပါရဲ့ရှင်
။အစိုးရဖွဲ့စည်းထားတဲ့ငြိမ်းချမ်းရေးကော်မရှင်အနေနဲ့ NCAP ရဆက်ချုပ်လက်မှတ်မဆိုးထားတဲ့အဖွဲ့တွေနဲ့အပေါ်ပိုင်းညှိနှိုင်းနေတဲ့ကြားမှာပဲအောက်ရှိပိုင်းမှာတော့တိုက်ပွဲတွေရှိနေသေးပါ။ဒီလိုဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတို့ကြောင့်ဒေသခံကြေးရွာသားတွေထိခိုက်ဒိဆိုးမှုတွေရှိနေတယ်လို့စစ်ဘေးဒုက္ခသည်ဖြစ်ရရွာကနေတိမ်းရှောင်နေရတဲ့အချိန်ဒီမှာရှိနေပါတယ်။ရခိုင်ပြည်နယ်ဗုဒ္ဓတော်မြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့ AA ရခိုင်လက်နက်ကန်တပ်ဖွဲ့တို့ကြားဒီရက်ပိုင်းမှာတပတ်ကြာတိုက်ပွဲဖြစ်ပွားနေတယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်။ဒီနေ့ခုစလို့ရှိရင်တိုက်ပွဲရခိုင်ရက်ကတည်းကဖြစ်နေပြီ။တိုက်ပွဲကတော့ဒီနေ့နဲ့ဆက်ပြီးတော့ဖြစ်နေပြီ။တိုက်ပွဲဖြစ်တာကမနေ့ကနေပြီးဗုဒ္ဓတော်မြို့နယ်မြောက်ဘက်ခါးနားနဲ့ဒီနယ်လုံးကြားကြားအဲ့ဒီမှာဟိုတိုက်ပွဲတော်လို့ပြောနေတာဖြစ်နေတာ။နောက်ပစာဇနီးယာသူရလောက်မှလည်းအဲ့ဒါတိုက်ပွဲကပြင်းနေတာအဲ့ဒါမတော်တဲ့ခါကြတော့အားဆုံးကြီးရှိကြပြကျွန်တော်တို့ဘက်ကနေဒီလက်နက်ကြောင်တွေကိုတိုးတင်းစီရမိကြလို့ရှိတယ်ပမာတမ်းလို့ရှိတယ်ကျွန်တော်တို့ခါကြတော့ခါကြလို့တို့ထိခိုက်တာရတာတွေတော့ရှိတယ်
ဘူရီတောင်မြို့မြောက်ဖက်နဟန်းနဲ့ဝနဲ့ယုံတေရဘက်မှာအခြေပြုနေတဲ့ရခိုင်တမတော်နဲ့နေမြေရှိနေရေးလှုပ်ဆောင်လာတဲ့တမတော်တို့ကြားတိုက်ပွဲဆက်တိုက်ဖြစ်ပွားနေတာပါဒီတိုက်ပွဲမှာနှစ်ဖက်ထိခိုက်မှုတွေရှိနေတယ်လို့ရခိုင်တမတော်ဘက်ကပြောဆိုနေပြီမဲ့တမတော်ဘက်ကတော့သတင်းထုတ်ပြန်တာမရှိသေးသလိုတိကျအတည်ပြုချက်မရသေးပါဘူးတိုက်ပွဲကြောင့်ဒေသခံတွေတောင်ယာလုသွားဖို့အခက်အခဲရှိနေတယ်လို့ခိုင်တုခကဆက်ပြောပါတယ
်။ဒေသအေရီးယားပြည်သူတွေဒေသခံတွေကတော့သူတို့တော်တော်လေးအခက်အခဲတွေဖြစ်နေတာပေါ့ဗျာ။ position နဲ့နေရာဖြေးကသူတို့ဒီအလုပ်တွေကစကြလို့မရဘူးဗျာ။ရွာသေးမှာပဲသူတို့ပိုင်လောင်ထားတဲ့ပုံရှိတယ
်။အခုရပိုင်းတွင်ဗူရီတောင်ရထိတ်တောင်နဲ့ကြောက်တော်မြို့နယ်အထက်ပိုင်းတွင်မှာမြန်မာတပ်မတော်ဘက်ကလက်နက်ကြီးတွေပါဝင်တိုင်ယာတွေဖြစ်သိမ်းနေတဲ့အတွက်တိုက်ပွဲတွေဆက်လက်ပြင်းထန်လာမယ့်အခြေအနေမှာရှိတယ်လို့သူကဆိုပါတယ်။အလားတူရှမ်းပြည်နယ်တီဘောမြို့နယ်ဘက်မှာလည်းတိုင်းဒေသလက်နက်ကိုင်ဖွဲ့တို့ကြားစိုက်ပွဲတွေဖြစ်ပွားနေစေအခြေအနေပါရှိနေပါတယ်။တီဘောမြို့နယ်နမကောကျေးရွာအုပ်စုဘက်မှာတောင်ပိုင်းရှမ်းပြည်သမတော် RCS SSC နဲ့မြောက်ပိုင်းရှမ်းပြည်သမတော် SSPP SSA တို့ကြားစိုက်ပွဲဖြစ်ပွားနေစေလို့မန်ဆန်းကျေးရွာအုပ်စုကျေးရွာအုပ်ချုပ်ရေးမှူးဦးခင်မောင်ရင်ကပြောပါတယ
်။ဘုရားရှင်ကတော့ဂျိုးကြားဆိုကြတယ်မလက်ကကြားတယ်နမိုင်မာခုံမိုင်လာဘောအိုက်ချိုးဘောဒေသနယ်တော်ဝေးတယ်ဆိုတော့လည်းလက်လက်ကြည့်တာကျွန်တော်တို့အားသာ
ဒီစင်ပါလာ3ရက်နဲ့4ရက်နေ့မှာလဲဒီဘောမျိုးနဲ့နမခေါ်အုပ်စုတွင်ရှမ်းတပ်ဖွဲ့ချင်းချင်းတိုက်ပွဲကြောင့်ဒေသခံရွာသား900ခန့်ဟာမန်ဆန်းဘုံကြီးကျောင်းမှာစစ်ပေးတိမ်းချောင်းနေရတယ်လို့စစ်ချောင်းတွေကိုအကူအညီပေးနေတဲ့ဒီဘောမျိုးနယ်စည်းမခြားပရဟိတဖွဲ့တာဝန်ခံကိုမျိုးကပြောပါတယ
်အခုလည်းလိုက်နေမှာပဲကျွန်တော်တို့မန်ဆန်းကြီးမှာအားမကပ်ပြီးဆင်ခါတယ်ဆိုတော့အဲ့ဒါကျ
တောင်ပိုင်းနဲ့မြောက်ပိုင်းရှမ်းသာဖွဲ့ချင်းချင်းကြားစိုက်ပွဲဖြစ်ပွားမှုအခြေအနေကိုသိရှိဖို့နှစ်ဖက်ဖွဲ့တာဝန်ရှိသူတွေကိုဆက်တွေ့ခဲ့ပေမဲ့လည်းဆက်တွေ့လို့မရရှိခဲ့ပါဘူးဒီလဆိုင်ပိုင်းတွင်ဒီဘောမျိုးနယ်နဲ့မိုင်းကန်မျိုးနယ်ဘက်မှာရှမ်းသာဖွဲ့ချင်းချင်းကြားဂျိုးကြားစိုက်ပွဲဖြစ်ပွားနေစေလို့လည်းဒီဘောမျိုးနယ်ပြည်နယ်လှုပ်တော်ကူစလဲစိုင်းတန်းစင်ကအတည်ပြုပြောဆိုခဲ့ပါတယ်ခင်ဗျာ
တိုင်းကဝင်တင်ပြပို့ထားတာဖြစ်ပါတယ်ကျမတို့ VOA ကနေပြီးတော့မကြခင်မှာတင်ဆက်ပေးမယ်ဒုတိယပိုင်းစီစဉ်နေမှာဆိုရင်တော့ကျမရေကဏဥောင်ခေရဲ့မြမရေတုံတက်ချက်အပြင်အပတ်စဉ်တင်ဆက်ပေးနေကြတိုင်းတင်တော်စီစဉ်ကိုလည်းနားဆင်ကြဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ52မီတာ32 40 48အပြင် ဒုတိယနိုင်ဝက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့တိုင်းဒို7ခွန်19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ဒီမှာညချမ်းသာဒေါက်တာရှင်များရှင်2018ခုနှစ်ဒီဇင်ဘာလ6ရက်စက်တာပြည်ညညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုဒေါက်တာရှင်နေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီအထိလိုင်းဒိုမီတာ2425 32.51အပြင်လိုင်းလက်မီတာ190တွေကနေထုတ်လွှင့်ပေးမယ့်စီစဉ်နေမှာဆိုရင်တော့
ကျွန်တော်တို့ CBS NB ဘော့သောနာတမတော်မြန်မာပြည်မြောက်ပိုင်းရဲစစ်တေတာကော်မတီဒီဥက္ကဋ္ဌဖြစ်တဲ့ရေဘော်အောင်စုဦးနဲ့
ဒီစစ်တီတာတိုင်းသားတွေစူးစီးတင်ဆက်ပေးထားတဲ့အပတ်စဉ်တင်ဆက်ပေးနေကြတိုင်းသတင်းလာစဉ်ကိုလည်းပြေဆုံးလာဆင်ကြဖို့ရှိပါတယ်။ဒါပြင်ကျမရေကနာဥောက်ခေမြမရေသုံးသက်ချက်စာတွေကိုလည်းနားဆင်ကြမှာပါရှင်။အခုရင်ဆုံးတော့ကျမရေကနာကိုတင်ဆက်ပေးချင်ပါတယ်။ဒီတစ်ပတ်ကနာမှာတော့စီးကျူယောဂနဲ့ဆက်ဆက်ပြီးဖြစ်ရတဲ့နှလုံးယောဂအပိုင်းတစ်ကြောင်းကိုတင်ဆက်ပေးချင်ပါတယ်။မြန်မာနိုင်ငံမှာစီးကျူနောက်ဆက်တွဲအနေနဲ့နှလုံးယောဂအဖြစ်များလာတဲ့ဆိုပေမဲ့လည်းမဖြစ်အောင်ကာကွယ်နိုင်တယ်ဆိုပြီးတော့စီးကျူအထူးကူတွေကပြောဆိုနေကြပါတယ်။စီးကျူနဲ့ဆက်ဆက်တဲ့နှလုံးယောဂဘယ်လိုဖြစ်စေပြီးတော့ဘယ်လိုလူတွေမှာဖြစ်များပြီးတော့ဘယ်လိုလက္ခဏာတွေပြပြီးဘယ်လိုစပြီးကာကွယ်နိုင်ပါသလဲ။ဒီကြောင့်ပြေဆုံးကိုတော့မြန်မာနိုင်ငံစီးကျူသွေးကျူယောဂအသစ်ဥက္ကဋ္ဌစီးကျူအထူးကူဆရာဝန်ကြီးနဲ့ဂုံတူးဆောင်ပေါမောက်ခဒေါက်တာတင့်စွေလက်ကိုကိုဝင်းမင်းကတွေ့ဆုံမေးမြန်းထားပါတယ်ရှင်။
ဟုတ်ကဲ့ကြီးကျူသွေးကျူသူစုဆရာဝန်ကြီးနဲ့ပမောက္ခဒေါက်တာတင့်စွေလက်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီကြီးကျူယောဂအဖြစ်များနေပြီးတော့သူ့ရဲ့နောက်ဆက်တွဲအဖြစ်များတာတစ်ခုဖြစ်တဲ့နှလုံးယောဂတွေထိခိုက်တဲ့အနေအထားတွေလည်းဖြစ်နေတဲ့အခါကျတော့ဆရာကြီးအဲ့ဒီအနေအထားကဘာကြောင့်အဓိကဖြစ်ရတာလဲ
ဒီကြီးကျူသွေးကျူယောဂရဲ့နောက်ဆက်တွဲနောက်ထပ်အဖြစ်များတဲ့ယောဂတစ်ခုကနှလုံးယောဂပေါ့နှလုံးယောဂတွေပြောရဆိုမှာအတိအကျတော့နှလုံးသွေးကျူကျင်းတဲ့ယောဂနှလုံးသွေးကြောပိတ်တဲ့ယောဂပေါ့နှလုံးသွေးကြောတွေထိခိုက်ကြွတဲ့ဖြစ်တဲ့ယောဂပေါ့ဒီယောဂကို coronary artery disease ပေါ့နော် CAD ဆိုတဲ့ခေါ်တာပေါ့ဘာမှမလာတော့ IHD ပေါ့ ischemic heart disease ဆိုတဲ့ခေါ်တာပေါ့အဲဒီယောဂကလည်းအဖြစ်များပါတယ်အနောက်နိုင်ငံတွေမှာဆိုရင်စီးကျူးသွေးကြောရဲ့အများကြီးက coronary artery disease ပေါ့နှလုံးသွေးကြောကျင်းတဲ့ယောဂတွေဖြစ်တဲ့ကြောင့်လို့ဒီဆုံးမှုတွေများတယ်အဲဒါဒီနှလုံးသွေးကြောကျင်းတဲ့ယောဂကိုကာကွယ်ရမယ်ဆိုတော့တော်တော်လေးကိုကာကွယ်ရည်ကုသရည်ပြောကြရတယ်ပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့မြန်မာနိုင်ငံအတွက်ဆိုရင်ဆရာကြီ
းကျွန်တော်မြန်မာနိုင်ငံအနေနဲ့ကတော့ဒီ coronary artery disease နဲ့ဟိုဒီရောဂါတွေယောဂါလည်းဖြစ်ပါတယ်ကြောက်ကယောဂါလည်းဓာတ်တူရဲ့ကျွန်တော်ဒီမှာဖြစ်တယ်ပေါ့ကျွန်တော်တို့ယောဂလကိစ္စမှာလာကုသရည်စီစီတူတူနားလို့ကျွန်တော်စဉ်းစားနေတဲ့ခေါက်ကြည့်တော့ဘာတွေ့လဲဆိုတော့စီစီတူနားရဲ့28တတမနေ့ရက်ကနောက်ကနှလုံးပိတ်ချက်ခြင်းယောဂါတွေရှိနေတယ်အဲ့ဒါနဲ့ဇာတ်ကြည့်ရဲအစစ်ကြီးတော့တော့သိနေတယ်ကတော့ကျောက်ကယောဂဖြစ်နေတယ်ဆိုတော့ကျွန်တော်နိုင်ငံနေနေတာတော့ကျောက်ကယောဂနဲ့စီစီတူယောဂကအတူတူလောက်ပဲဘုသူကျောင်းကျင်းတဲ့ယောဂကတော့ကျောက်ကယောဂနဲ့တူတာပါပဲဆိုတော့ကျတော့သွေးကြောအကြီးကြီးကိုထိပြီးတော့ဖြစ်တဲ့ယောဂတရားတစ်ခုပေါ့သွေးကြောကြီးကြီးဆိုတာတာမန်မျက်စိနဲ့ပေါ့ဘာမှမှန်ဘူးရဲ့အကူကြီးကြီးကိုကြည့်လိုက်လို့ချင်းမြင်ရတဲ့သွေးကြောကိုကျွန်တော်သွေးကြောကြီးကိုတာမန်ဖြစ်တတ်ပါတော့အဲ့ဒါသုံးခုရှိပါတယ်တစ်ခုပါတယ်ဆိုတော့ဒါကတော့ဒီကြောကြီးပေါ့အဲ့ဒါပိတ်တယ်အဲ့တော့ဒီဖြတ်သွားတယ်ပေါ့ stroke ပေါ့နှလုံးမှာတော့ဒီကြောကြောကြီးပေါ့နှလုံးမှာရှိတဲ့ဒီကြောကြီးကြီးတယ်အဲ့ဒါနှလုံးကြောကြီးနေရတာပေါ့ဆိုတော့ကျတော့ coronary artery disease ဖြစ်လာတယ်ပေါ့နောက်ကြတော့ခြေထောက်ကိုသွားတဲ့ဒီကြောကြီးကျင်းတယ်ပေါ့ခြေရည်သက်တိပေါ့ဒီခြေထောက်ကိုသွားတဲ့ဒီကြောကြီးကျင်းတယ်အဲ့တော့အဲ့ကျတော့အဆင်များတာကနှလုံးဒီကြောကြီးကြီးပေါ့
ဟုတ်ကဲ့ဆရာအဲ့တော့ကြီးဆိုကြောင်းနှလုံးကိုနောက်ဆက်တွဲထိခိုက်ရတာကဘာကြောင့်အဓိကဖြစ်ရလဲဆရာ
နှလုံးဒီကြောကြီးကြီးကသူကကြည့်ရသေးနေမှုမကောင်းလို့ဖြစ်တယ်ဆိုရင်သူကြောက်ကယောဂါလောက်ကြည့်ရသေးနေမှုနဲ့ဆက်ဆက်မှုကပြင်ပြီးတော့ strong ဖြစ်ဖို့သူကသူကြည့်ရသေးနေလို့မကောင်းတဲ့ပြည်သူကအဓိကပါရိတ်ဆိုင်တယ်ဆိုတော့ဘဝတော်ကျခြင်းမဥပ္ပစီတီနဲ့ဆိုင်တယ်ကျွန်တော်တွေးထဲမှာသူအစီတတ်ပြီးများခြင်းမဟုတ်သူကကျွန်တော်တွေးထူးခြင်းမဟုတ်အဲ့ဒါကြီးနဲ့ဆိုင်တယ်အဲ့တော့ smoking what you know silly fashion and sign there ကိုယ်လည်းလျှောက်တဲ့ကျင်းကငယ်ချင်းနေဆိုင်နေပေါ့ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီစီးကြောကြောင့်စလုံးကြည့်ချက်လာပြီဆိုရင်ဘယ်လိုလက္ခဏာတွေကြားမလဲဆရာဒီစီးကြောကြည့်ချင်းတဲ့ရောဂါကြောင့်ဖြစ်လာပြီဆိုရင်တော့ဒီကြောင့်နေနေကတိကြတော့ chest pain ပေါ့ရေငေါလည်းမှာဆွတ်ဆွတ်တယ်အောင်းနေလှူရှားမှုတွေလည်းတွေ့ကြတယ်လှူရှားမှုတွေလည်းလျှောက်လိုက်တယ်ဒါကတည်းကတရားလို့ကျွန်တော်ရှင်းပါသေးရဆွ ဒါလှုပ်ရှားမှုရှိရတဲ့အိပ်ကြီးနဲ့အိပ်ရာဒီမှာဖြစ်တဲ့အစိဝဲကြိုင်တာပေါ့နော်အိပ်ကြီးနဲ့လှုပ်ရှားမှုတကယ်လေးလုပ်တယ်နဲ့ညာတာပေါ့အဲ့လိုမျိုးရှင်းပတ်ဒီကနားတက်လာနိုင်တယ်ဟောတော့ဝန်ထမ်းတို့လုံးဝပိတ်သွားရရင်တော့ကျွန်တော်မိုက်ကလေး infection ပေါ့ဝန်ထမ်းတို့လုံးဝပိတ်သွားရရင်ယောဂတင်းနဲ့ဓာတ်တဲ့ပေါ့နောက်ကကျွန်တော်ဖိကျော်ဖိကုန်နေဟာကကြည့်မှမှန်မယ်လေပေါ့အဲ့နောက်ဒီအရင်ပြန်နေသေးတယ်ဒါမှမဟုတ် favorite celebrity ပေါ့မမှန်တဲ့ဖြစ်ပြီးတော့ဒီလိုမျိုးကျလာတတ်တယ်ပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့နောက်ထပ်ရောလာပြတယ်လက္ခဏာတွေရှိတယ်လားဆရာ
။ဩဒါမှမဟုတ်ဆိုရင်ကျွန်တော် half failure ပေါ့နောက်လုံးဝ free နေရာတွေနေတာကကျတော့ခဏခွေအင်္ဂါစီပိုင်းတွေတွေ့ရတော့တော့မရောက်ခဲ့ကြတော့ဒီမှာပေါ်တယ်ပေါ့ပေါ်တယ်ပေါ်တယ်ပေါ့ဆိုတော့ဒီလိုယောဂတွေလာတတ်တယ်ပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီနှလုံးနဲ့တွေးကြောက်ထိခိုက်တဲ့အပိုင်းမှာရောတသက်မမတ်ပို့ပြီးတော့ဖြစ်နိုင်ခြင်းများတဲ့လူတွေရှိသေးလားဆရာကြီး
အဲသူတို့ကတော့ဆက်ရပြောတယ်ဟိုအချမ်းချစ်စီပုံများတယ်ဒီမှာပုံဖြစ်တော့စီယူဒီယောဂဖြစ်ဝါရတူဒီပေါ့နောက်ပြီးစီဒန်ရီလိုက်စတိုင်လို့ခေါ်တဲ့အထိုင်ပေါ့ဘယ်လိုလုပ်ရှာမှုနေပြီးအထိုင်များတဲ့သူတွေပေါ့နောက်ဆိုတော့ကျွန်တော်တို့အဝတဲ့အထိုင်များတဲ့စိတ်တောက်များတဲ့သူတွေပေါ့စိတ်တောက်တဲ့သူတွေပေါ့ secret တောက်တဲ့သူတွေပေါ့နောက်တစ်ခုကကျွန်တော်တို့ဆိုတာတွေးတဲ့မှာအစီများတဲ့သူတွေတွေးတဲ့မှာအတွေ့တွေ့တဲ့သူတွေပေါ့အဲ့လိုသူတွေကြတော့ပို့ပြီးတော့ဒီယောဂဖြစ်တယ်ပေါ့ကြည့်ကြည့်ရှိတဲ့လူကလည်းအဲ့လိုမျိုးရှိတဲ့ဆိုပုံရနမယောကပူဖြစ်တယ်ပေါ့ကြည့်ကြည့်ရှိတဲ့လူကတော့စောရတဲ့တာမလူတွေဆိုင်တော့ပူပြီးတော့နှစနေသုံးစားပူပြီးတော့ဒီနမယောကတွေပူဖြစ်တယ်ပေါ့ဆိုတော့ကြည့်ကြည့်တသက်ကကူဒီယောကပူဖြစ်တဲ့သုံးစားဒါပေမဲ့စောရပြောတဲ့သွေးသွေးစီသွေးကျူအဝါလုံးကြတဲ့အထိုင်ကြီးဆိုတော့ပုံရနှစ်ချက်ချက်နေတော့ပဲပူများလာတယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီဖြစ်ရတဲ့အကြောင်းရင်းတွေလည်းသိချတဲ့အတွက်ကာကွယ်နိုင်မှုအပိုင်းဆိုရောဆရာကြီး
ကောက်ွယ်မှုပိုင်းကတော့ပထမဆုံးကတော့ကျွန်တော်ပြောနေကြကျန်းမာရေးချင်းကြီးတဲ့ lifestyle ပေါ့ healthy lifestyle နဲ့ဒီလို body weight ကိုကျွန်တော် healthy body weight ကြားတဲ့အရှိကိုကျွန်တော်လို့ရပါတော့အဝမတော်အောင်ကျွန်တော်ထိန်းဝင်လို့ရပါတော့တကယ်ကအဲ့တော့ကောက်ွယ်မှုပိုင်းမှာစားတဲ့စားတာဒီမှာကျွန်တော်ကတက်ညာအဝမတော်အောင်ဆိုရင်ကျွန်တော်ကဘုံကရေးစားတဲ့ကာဗိုဟိုက်ဒရိတ်ပေါ့သမင်းလေးကြီးတဲ့ပေါ့စားတာများတာအစ်စီဒါစားတဲ့ကိုချော့မှုတူတယ်ပေါ့ဘဝရဲ့ပြဿနာကကျွန်တော်ကဘာမှာဆန်စားမှုကအချိုက်ကျမှုမှာဆန်စားမှုပညာပေါ်မှာနေဖြစ်တယ်။ဆန်ဒီစားတဲ့ဘုရားသူရများတယ်ပေါ့နော်။ယူကလာများလာတာ။အဲ့ကျွန်တော်တို့ဆုံးဖြတ်တဲ့သူများတွေကပါတယ်ဆိုတော့နော်ကဘာတင်ရဆက်ရှိနေရမှာလို့ပြောတာ။ကာဗိုဟိုက်ဒရိတ်အစားများတဲ့၊ကြည်ကြက်တွေအစားကများတဲ့သူတွေကနောက်ဆုံးကြတော့သူ့တဲမတော်တဲ့ဒီပေါ့။ဒီလိုမျိုးပတ်သက်လည်းများတယ်။ကျွန်တော်တို့ပြည့်ကျင်းတဲ့ယောဂါတွေများတယ်ပေါ့။ကာဗိုဟိုက်ဒရိတ်ကျွန်တော်တို့စားတဲ့ဒိုင်ယက်ထရီပညာမှာစားတဲ့ဘုရားကျွန်တော်စားပြီးတော့ဒီလိုလုပ်နေတာပေါ့နော်။ဒါတော့ဆောက်ကဘာဖြစ်အစားများတဲ့ဟာတွေကိုကျွန်တော်ကရှော့ပြီးတော့စားနေအောင်လို့ဒီလိုတကယ်တော့လက်တော့ပြီးတော့ပညာပေးဖို့လုပ်တယ်။အဲရှော့ပြီးစားနေအောင်လည်းဒီနေ့တကယ်တော့ခွေးရေခွေးနဲ့ဒီနေ့ဘယ်လိုလဲပေါ့
။ဟုတ်ကဲ့ဆရာကြီး။အဲ့တော့ဒီကျန်တဲ့ကာကွယ်ရေးအပိုင်းတွေနဲ့ကုသမှုအပိုင်းတွေတော့နောက်တစ်ပတ်မှဆက်ပြောတာပါဆရာ။ကျေးဇူးပါဆရာကြီး။
ကျမရေကနာကနာဆင်ခဲ့ကြတာဖြစ်ပါတယ်။အခုခါမှာတော့ဦးအောင်ခင်မြမရေတုံးသက်ချက်ကိုတင်ဆက်ပေးကြပါတယ်။မြမပြည့်စီပွားရေးနဲ့ငင်းချင်ကိစ္စတွေမှာတရုတ်ပါဝင်မှုတူးပွားလာတဲ့ပုံကိုဦးအောင်ခင်ကတုံးသက်ပြီးတော့ကိုညောင်ဝောင်းနဲ့တူတင်ဆက်ထားပါတယ်ရှင
်။ကျောက်ပြူယူနန်ရေနံတန်းဝေးပိုက်လိုင်းတရားစကားထုတ်ယူရင်းနဲ့အခြားစီပွားရေးလုပ်ငန်းတွေမှာတရုတ်အရင်အနည်းဟာအများဆုံးဖြစ်နေပါတယ်။တရုတ်မြန်မာစီးပွားရေးဈေးညံနဲ့ရန်ဝင်းလမ်းကြောင်းစီမံကိန်းတွေကိုအကောင့်တွေပေါ်တဲ့အခါတရုတ်ရဲ့ယင်းမီမှုဟာပုံမများပါးလာပွေရှိပါတယ်။တရုတ်အရင်အနည်းများလေလေယူနာမြန်မာနယ်စပ်ဒေသတည်ငြိမ်ရေးဟာလည်းတရုတ်အတွက်အရေးကြီးလေလေဖြစ်ပါတယ်။ဒါကြောင့်လည်းအပြစ်အခက်ရပ်ကိရေးလက်မှတ်မထိုးရသေးတဲ့နယ်စပ်အခြေစိုက် တိုင်းသာတပ်ဖွဲ့ခုနှစ်ဖွဲ့လေဒီတော်မှကျင်းပတဲ့ရင်းချမ်းရေးညီလာက27ရာစုပင်လုံကိုတက်နိုင်အောင်တရုတ်ကကြားဝင်ဆောင်ရွက်ပေးပါတယ်။တွားလာရေးနဲ့လုံခြုံရေးကိုတရုတ်ကတာဝန်ယူတဲ့အတွက်မြောက်ပိုင်းမဟာမိတ်အဖွဲ့ဟာကုမင်ကနေပြည်တော်ကိုအထူးလေရင်နဲ့တွားပါတယ်။ဝမိုင်းလာကိုကမြောက်ပိုင်းရှာကချင်းတာအင်းနဲ့ရခိုင်တပ်ပဝင်းနဲ့မဟာမိတ်အဖွဲ့တွေဇူလိုင်ညီလာခံတက်နိုင်တာဟာတရုတ်ရဲ့တင်ရှားတဲ့ဆောင်ရွက်ချက်တစ်ခုဖြစ်ပါတယ်။ဗမာအစိုးရနဲ့ရောနေသအခြေစိုက်တိုင်းရင်းသားလက်နက်ကင်နဲ့ရောဆက်ဆံရေးအစဉ်ပြေဖို့တရုတ်ကအဓိကဦးစားပေးနေပုံရပါတယ်
။သမရဦးသိန်းစိန်လက်ထက်ကငင်းညာရေးဆွေးနွေးပွဲတွေမှာလေးလာသူအဆင့်လောက်မှပါဝင်ခဲ့တဲ့တရုတ်ဟာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေဆွေးနွေးပွဲတက်နိုင်အောင်ကူညီထောက်ပံ့သူဖြစ်လာပါတယ်။ငင်းညာရေးဖြစ်စဉ်မှာတရုတ်ပါဝင်မှုတပြေးပြေးကျေပြန့်လာတာနဲ့အတူဩဇာအရှိန်ဝါလဲတက်လာတယ်လို့ခန့်မှန်းကြပါတယ်။ဝကိုကန့်မိုင်းလာစတဲ့တပ်ဖွဲ့တွေကိုရောအစိုးရတပ်ကိုရောလက်နက်ပစ္စည်းထောက်ပံ့နေတာတရုတ်ဖြစ်ပါတယ်။ငင်းညာရေးဖြစ်စဉ်မှာမြန်မာတရုတ်နဲ့တိုင်းသာလက်နက်ကင်တပ်ဖွဲ့စတဲ့အကျိုးစီးပွား၃ခုပါဝင်နေလို့အပြင်လူကိုတရုတ်ကလက်မခံပါဘူး။2013ရောက်မှကုလသမဂ္ဂကိုလေးလာသူအဖြစ်လက်ခံပါတယ်။ကချင်ပဋိပက္ခနဲ့ပတ်သက်ပြီးတရုတ်သဘောထားဟာရှုပ်ထွေးလွန်းတယ်လို့ဝေဖန်ကြပါတယ
်။ကချင်အရေးမှာနိုင်ငံခြားအဖွဲ့အစည်းတွေပါဝင်ပတ်သက်လာမှာကိုတရုတ်ကအလွန်စိုးရိမ်နေပုံရပါတယ်။စစ်ဘေးဒုက္ခတွေကိုကူညီဆောင်ရွက်တဲ့ကုလသမဂ္ဂနဲ့အပြည်ပြည်ဆိုင်ရာအဖွဲ့တွေမြန်မာယူနန်နေသအထိလာခွင့်မပြုဘူး။မြန်မာအာဏာပိုင်နဲ့တိုင်းရင်းသားတပ်ဖွဲ့တွေကိုတရုတ်ကတိုက်တွန်းထားကြောင်းလွန်ခဲ့တဲ့ဩဂုတ်လ45 rights အဖွဲ့ရဲ့စာရမ်းမှာဖော်ပြပါတယ်။ဒီဒုက္ခတွေကချင်းအရတာတသိန်းကျော်ကိုလူသားချင်းသာနာထောက်ထားတဲ့အကူအညီမပေးနိုင်အောင်ဟန်တားသူတွေဟာဗမာအစိုးရတပ်ဗမာအစိုးရနဲ့တရုတ်အာဏာပိုင်တွေဖြစ်တယ်လို့ဆိုပါတယ်အစိုးရထိန်းချုပ်တဲ့ဒေသကဒုက္ခတွေစခန်းကိုတွားရောက်ကူညီဖို့ကေဇေးအဖွဲ့တွေကတနည်းအတွင်းအချိန်900ကျော်လျှောက်ထားပြီးမြင်900ခိုင်နှုန်းသာခွင့်ပြုပါတယ်တဲ့
ကေဇေးလုပ်ငန်းကိုတရုတ်နယ်စပ်မှာအတိအမှတ်မပြုတ်တဲ့အတွက်KIA ထိန်းချုပ်တဲ့ဒေတာကိုတရုတ်ဘက်ကတဆင့်သွားရင်အချိန်မရွေးအဖမ်းခံနိုင်ရတယ်လို့ဆိုပါတယ်။ကချင်ဒုက္ခသည်နဲ့ပတ်သက်လာရင်မြန်မာနဲ့တရုတ်သဘောထားချင်းတူတယ်လို့ကချင်ကယ်ဆယ်ရေးအဖွဲ့ကယူဆပါတယ်။ KIA ကချင်လူမျိုးရေးအဖွဲ့ရဲ့ဌာနချုပ်ဟာတရုတ်မြန်မာနယ်စပ်ပေါ်ကလိုင်ဇာမြို့မှာအခြေစိုက်ပါတယ်။လိုင်ဇာမြို့တဝက်ဟာတရုတ်ပြည်ဖြစ်ပြီးယူနန်မှာကချင်ကိုဂျိန်းဖော်လို့ခေါ်ပါတယ်။ဒါကြောင့်တရုတ်အစိုးရကင်တွယ်ရခက်ခဲတဲ့ပြဿနာတွေထဲမှာကချင်ကိစ္စဟာရှေ့တန်းကပါဝင်နေပါတယ်။တယန်ဇာတထုတ်ယူမှုကြောင့်ချမ်းသာလာတဲ့ယူနန်သားတွေဟာကချင်ပြည်နယ်တစ်ခုလုံးဗမာအစိုးရတပ်လက်အောက်ရောက်သွားမှာကိုမလိုလားကြောင်းသိရပါတယ
်။ဒါပေမဲ့ကချင်ပြည်နယ်မတီးမငြိမ်ဖြစ်နေရင်တရုတ်အစိုးရစီးပွားရေးဇင်းကြံစီမံကိန်းကိုအကောင့်ထဲဖွဲ့ရမှာအခက်အခဲအများကြီးတွေ့နိုင်ပါတယ်။မြန်မာအစိုးရရောကချင်ကောင်းဆောင်ပိုင်းကိုရောအစဉ်ပြေအောင်ဆက်ဆံပြီးမိမိအကျိုးစီးပွားညှင့်တင်ဖို့တရုတ်အစိုးရရည်ရွယ်နေပုံရပါတယ်။ဒါကြောင့်တရုတ်အဖွဲ့ကတော့တပြည်လုံးအပြည့်အခက်ရဆဲရေးမလိုပါဘူး။အရင်လိုနှစ်ဦးနှစ်ဖက်အပြည့်အခက်ရဆဲနိုင်ရင်လုံလောက်ပြီးလို့ယူဆဖို့ရပါတယ်။မြောက်ပိုင်းမဟာမိတ်ကတရုတ်အာမခံခြင်းနဲ့အပြည့်အခက်ရဆဲနိုင်မလားဆိုတာစောင့်ကြည့်ရပါလိမ့်မယ်။ရဝင်းလမ်းကြောင်းနဲ့နိုင်ငံစီးပွားရေးဇင်းရအတွက်အခြေခံအဆောက်အုံတည်ဆောက်ဖို့မြမတီမြောက်ပိုင်းမှာပြည်ရင်အေးချမ်းဖို့လိုပါတယ်။ဒါကြောင့်လည်းငင်းချမ်းရေးစီးနွေးပွဲတွေမှာကျင်းပနိုင်အောင်တရုတ်ကထောက်ခံအားပေးနေတာဖြစ်ပါတယ်။ဒီတော့အတွင်းလုတ်ဆရာရှိတာကိုဆက်လုပ်ဖို့ဒါတရုတ်ကအာရုံစိုက်နေပုံရပါတယ်။မူဆယ်မန္တလေးအမြန်ရထားလမ်းဖောက်ဖို့အတွက်လေတာကြီးလုတ်ဖို့မြမတီရုပ်အစိုးရအောက်တိုဘာလကသဘောတူလိုက်တာကိုကြည့်ရင်တရုတ်ဟာတစ်ခုပြီးတစ်ခုမလုတ်ပဲအားလုံးကိုတပြိုင်တည်းလုတ်ဖို့ကြိုးပမ်းနေတာသင်ရှားပါလိမ့်မယ်။
ကျင်းမြတ်ရေတုံးတစ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်တော်တော်ရှင်များရှင်ခုထပ်မှာတော့စနေနေ့ညတိုင်းလိုင်းလိုက်စင်မှာဗားရီဆင်းနေဖို့ရှိလေဆိုတော့ကိုကြည့်အောင်ပ
ါတော်တော်ရှင်များရှင်နောက်နေ့တနင်္လာနေ့ဒီဇင်ဘာလ10ရက်နေ့ဟာနိုင်ငံတကာလူ့ခွင့်ရေးနေ့ဖြစ်ပါတယ်ဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့တရက်တာအစိုးရလက်ထက်မြန်မာနိုင်ငံမှာလူ့ခွင့်ရေးအကာအကွယ်ပေးနိုင်အောင်ဘလောက်အထိစွမ်းဆောင်နိုင်ခဲ့ပြီးပါလဲ ဒီမိုကရေစီထွန်းအားရေးကိုဘလို့လူတွေဘလို့အရာတွေကအဟန့်အတားဖြစ်နေပါတယ်ဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီမိုကရေစီရေးညွှန်မှန်းချက်တွေနဲ့လက်တွေ့ကြုံတွေ့နေရတဲ့အခြေအနေတွေပေါ်တော်ဒါရှင်တွေရဲ့သဘောထားအမြင်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bonus@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညဓာတ်ရိုက်လေးတိုင်းအစီအစဉ်ကနေကြိုဆိုပါရစေ
။သတ္တရှင်နေနေတဲ့စီးနင်းညာ9နာရီစီစဉ်မတိုင်ခင်ချိန်ပြီးဆက်သွယ်ပြီးတော့ပေါင်းရင်းဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထမှန်ဖိတ်ခေါ်လိုက်ပါတယ်။ခုခါမှာတော့နေဆက်ဒေတာတိုင်းနာတွေစူးစင်းတင်ဆက်ပေးထားတဲ့တိုင်းရင်သတင်းလာစီစဉ်ကိုနားဆင်ကြအောင်ပါရှင်။
ပါစင်တင်ဆက်သွားမယ်တိုင်းရင်သတင်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ Fever Wine တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ပူတိတောင်မြို့နယ်မှာရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့တိုက်ပွဲတွေဖြစ်ပွားနေပါတယ်။မြေလွတ်မြေလက်မြေရိုင်းစီမံခန့်ခွဲရေးအပအဝင်မြေယာဥပဒေတွေဟာဒေသခံတိုင်းသားတွေအတွက်ရာဇဝင်းသိမ်းစေနိုင်တယ်လို့ KNU ကထောက်ပြထားတယ်ဆိုတာနဲ့ NCA အပြည့်ရဲ့ ABSDF မြောက်ပိုင်းကျောင်းသားတပ်မတော်ကဒုဥက္ကဋ္ဌနဲ့အတူအဖွဲ့ဝင်တွေဖမ်းဆီးတရားစွဲဆိုခံရတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
မကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ဘူတီတောင်မြို့နယ်မှာရခိုင်တပ်မတော် AA နဲ့မြမတပ်မတော်တို့တိုက်ပွဲတွေရက်ဆက်ဖြစ်ပွားနေပါတယ်နိုဝင်ဘာလ29ရက်နေ့ကနေဒီဇင်ဘာလ3ရက်နေ့အထိဘူတီတောင်မြို့နယ်ဝမ်းနဲ့ယုံနှဟန်းကြီးရွာနဲ့ဆိုင်တင်ချောင်းတဝိုက်မှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တာပါတိုက်ပွဲဖြစ်ရာဒေသမှာရှိတဲ့မြို့နဲ့တိုင်းနဲ့တိုင်းသားတွေတောင်ညာသွားဖို့အခက်အခဲရှိနေတယ်လို့ဘူးကြီးတောင်မြို့ခံတွေကပြောပါတယ်တိုက်ပွဲအတွင်းဘူးကြီးတောင်အခြေစိုက်ချင်းမြန်တိုက်ရင်964ကခုနှစ်ဦးခန့်ကြာဆုံးခဲ့ပြီး10ဦးထပ်မံဒဏ်ရာရရှိခဲ့တယ်လို့ရခိုင်တပ်မတော်ဘက်ကတည်င်းထုတ်ပြန်ထားပေမဲ့မြမတပ်မတော်ကတော့တဆုံတရာတည်င်းထုတ်ပြန်တာမရှိသေးပါဘူးယခုရက်ပိုင်းအတွင်းဘူးကြီးတောင်ရတိတောင်နဲ့ကြောက်တော်မြို့နယ်အထက်ပိုင်းတွင်မှာမြမတပ်မတော်ဘက်ကလက်နက်ကြီးတွေအပါအဝင်တပ်အင်အားတွေဖြစ်တင်းနေတဲ့အတွက်တိုက်ပွဲတွေပြင်းထန်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။အလားတူပြီးခဲ့တဲ့နိုဝင်ဘာလကလည်းပလောဝမြို့နယ်ကဒေသတချို့မှာရခိုင်တပ်မတော် AA နဲ့မြမတပ်မတော်တို့တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။
မကြာသေးမီကလွှတ်တော်မှာတည်ပြုလိုက်တဲ့မြေလွတ်မြေရိုင်းစီမံခန့်ခွဲရေးဥပဒေပါဝင်အခြားသောမြေယာဥပဒေတွေဟာဒေသခံတိုင်းရင်းသားပြည်သူတွေအတွက်ရာဇဝတ်အသင့်စေတဲ့ဥပဒေတွေဖြစ်သွေးရှိတယ်လို့ KNU ကရင်မျိုးရိုင်းစီယုံကထောက်ပြပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့လကွန်ပိုင်းတုန်းက KNU ကရင်မျိုးရိုင်းစီယုံစောင်းကူခရိုင်ရဲ့၆ကျင်းမြောက်မြေလက်ကန်ကျင်းပပြီးမြေယာဥပဒေနဲ့ပတ်သက်ပြီးဒေသတရနေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ခုဥပဒေဟာတိုင်းရင်းသားဒေသမှာလက်တွေ့အရင်မစင်းကြီးပဲဆိုင်ရွက်ပေါ်မှာအမိတ်တစ်ခုအနေနဲ့ထုတ်ပြန်ထားတဲ့ဥပဒေဖြစ်တယ်လို့ KNU တန်ကူခရိုင်ဥက္ကဋ္ဌဗတူအဲဝါကသုံးသပ်ပြောဆိုပါတယ်။လက်ရှိတည်ပြုလိုက်တဲ့မြေယာဥပဒေဟာ KNU မြေယာစီမံခန့်ခွဲမှုစရင်ဘက်အတွင်ကိုစောင့်နေတဲ့အတွက်ငင်းချမ်းရေးတည်ဆောက်ရေးလုပ်ငန်းလဲစိတ်ခိုက်စေနိုင်တယ်လို့အစိုးရအနေနဲ့သတိကြီးစွာလှုပ်ဆောင်ဖို့လိုကြောင်းအဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။
ပြည်ကရဲ့စက်တင်ဘာလကအတီးပြုတ်ပြတ်ထန်းလိုက်တဲ့လေယာမြေဥပဒေမြေလွတ်မြေလတ်နဲ့မြေရိုင်းစီမံခန့်ခွဲမှုဥပဒေပြင်ဆင်ချက်ကိုလုံးဝတဘောမတူဘူးလို့ချင်းအမျိုးသမီးများအဖွဲ့ကွန်ရက် CWON ကပြောဆိုလိုက်ပါတယ်ဒုတိယအကြိမ်မြောက်ချင်းအမျိုးသမီးများအဖွဲ့အစည်းကွန်ရက်ဒုတိယညီလာခံကိုချင်းပြည်နယ်ရဲ့မြို့တော်ဟာခါမြို့ကာစင်ခမ်းမမှာနိုဝင်ဘာလ28ကနေ30ရက်နေ့အထိကျင်းပပြုလုပ်ခဲ့ကြပြီးမြေလွတ်မြေလတ်နဲ့မြေရိုင်းစီမံခန့်ခွဲမှုဥပဒေနဲ့ပတ်သက်ပြီးသူတို့ရဲ့သဘောထားကိုထုတ်ဖော်ပြောကြားလိုက်တာဖြစ်ပါတယ်။ချင်းပြည်နယ်ဟာရွှေပြောင်းတောင်ရံစနစ်နဲ့ဘိုးဘွားပိုင်မြေတွေကိုလုတ်ကင်လာကြတာဖြစ်ပြီးချင်းပြည်နယ်အတွင်းမှာကျင့်သုံးဖို့မတင်ကြောင်းပြည်သူလူထုရဲ့စားဝတ်နေရေးကိုထိခိုက်မှုရှိလာနိုင်ကြောင်းWON ရဲ့အတွင်းရင်းမူတော်ဆောင်စည်းမံကပြောပါရယ်မြေလွတ်မြေလတ်နဲ့မြေရိုင်းစီမံခန့်ခွဲရေးဥပဒေ
ဥပဒေကိုနှစ်ထောင်ဆယ့်နှစ်ခုနှစ်ကပြဋ္ဌာန်းခဲ့တာဖြစ်ပြီးပြန်လည်ပြင်ဆင်တဲ့ဥပဒေကိုတော့နှစ်ထောင်ဆယ့်ရှစ်ခုနှစ်စက်တဘာလဆယ့်ရက်နေ့ကထုတ်ပြန်ခဲ့တာဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းတိဘောမြို့နယ်တပ်လုံရွာမှာစောင့်မဲ့အထက်ရဲရွာရဲအလှဆစ်စီမံခန့်အတွက်ရေကရာတိစောင့်မဲ့စီမံခန့်ကိုရပ်တန့်ပေးဖို့အတွက်ဒေသခံလူကနေဓမ္မရာဇီဦးမြင့်ထံက Sago, Tizimala Toyenega Pipu Kera Pibare, Asay Yasimangeja, Namuru Mia, Chausa Kilumida, Tijirama Pijao, Tiraka Lutu, Charangasa Toyoshide, Talo Yane, Lutuya Kamala di Chaiga Ba, Chara Tosa Konaiga, Lemi Tia Liza Iga, Yami Bom Yaswabi, Pungi Jong, Sarin Jongne, Tetanjasi, City Dori, Yakuma, Chita, Tiraka Lugani, a changing Kaku Kajabi, Puchin Tito Maumin Dibabu. I tell you, you are the analysis in
Mangango. Natalus and the Tonsa Gunigrega, Sunday Gondepo, Sanguilla Cabare, Natalus and the Tonsa Tema, Kessita, Piatu Lambu, Yaraja Bare, Mumbine, Ye, Ayashi, Ugani, Ayata, Dream, Muyasewa, Teu, Kaimbi, Tanle, Pansi, like a Kisago, Nangando Tamara, Mumbine, Wunjicha, Bawin, Tasayan, Tana, Didigo, Atanakan, Timjasa, Pipu, Kerelu, Pansi, Kayanu, Yamikin, Yemune, Nick and Jay are also the Pierre Tinney, Dobany Gap Yovare. No, in Palasa Goya, yes, and Atanakansa, Tim Jack, Kerap Chipare, Tapchetu, Monsu, Korn, Nine Sugo, Ayata, Atuin, Yea, Ayashi, Unetu, Yuakan, Timmy Street, Uruga, Winatang, Pepe, Sipia, Toya, where you can be a Pian, Landawa, my Yerine, Nick and Jay are also Yemuro, Sansign, Pansy Kerap Chetello, Mick and Chetu, Dobany Gap Yovare, Nick and Jay are also Yemu Utananga, where baby, where kinda so that's so sweet, Hamamangan Bulu, Yovare.
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါတနင်္ဂနွေနေ့ဖြစ်ခဲ့တိုက်ခိုက်မှုရေးစေးရေးသဘောတူစာချုပ်NCA မှာလက်မှတ်ရေးထိုးထားတဲ့မြန်မာနိုင်ငံလုံးဆိုင်ရာကြောင့်သားများဒီမိုကရက်တစ်တအူးမြောက်ပိုင်း ABSDF NBA ဒုဥက္ကဋ္ဌနဲ့အပေါင်းပါနှစ်ဦးကိုအစိုးရတက်မတော်ကနေဖမ်းဆီးပြီးမတရားအသင်းဆက်သွယ်မှုအုပ်ရေးပုံမှန်ဆက်ခွင့်တင်တဲ့အမှုဖွင့်ထားပါတယ်ဒီအခြေအနေအကြောင်
အဖွဲ့ဝင်တူအယတတူကိုအစိုးရဘက်ကဖမ်းဆီးပြီးမတရားတင်းဆက်သွယ်မှုအဥပဒေပေါ်မှာစက်ခွန်နဲ့တင်တဲ့ဖမ်းဆီးခံထားရတယ်လို့မြန်မာနိုင်ငံလုံဆိုင်ရာကျောင်းသားများဒီမိုကရေစီတာဦးမြောက်ပိုင်းဥက္ကဋ္ဌဗိုလ်မှူးလဆိုင်ကပြောပါတယ်ကျွန်တော်တို့ CDS
အဲဒီလိုခုမူညင်းချုပ်မှာဖန်ခံရတာညာဆက်တနာရီဝင်းကျင်နောက်မှာမှအဲဒီခလာရဆန်ငါးကပူကြီးတီဟအစိုးဆိုတဲ့ပုဂ္ဂိုလ်ကနေပြီးတော့ဆက်ခွန်တင်တဲ့ဒီတုံးရောက်ကိုတရားစွဲလိုက်တယ်ဆိုပြီးမှအဲကျွန်တော်တို့စားတီးရတာဖြစ်တယ်မူညင်းမျိုးကအေဘီအက်တီအက်အမ်ဘီစစ်တေသကော်မတီဗဟုကော်မတီဝင်တူဖြစ်တဲ့ရဲဘော်နိုင်သုံးကွယ်လွန်သွားတဲ့အတွက်စေမိတ်ပြန်နှံဖတ်ဖို့တွားရောက်ကြရမှာန ဒီနေ့ကတော့ဒီပြည့်စည်ရဲ့အန်ဒီဘော့သုံးသပ်တမတော်မြတ်မှာပြည်မြောက်ပိုင်းအခြားစားတဲ့မှာလည်းကောင်းလို့တုံးရကိုမြောက်ပိုင်းတိုင်းစစ်တပ်နဲ့ချုပ်နေပြီ။ကရင်အေလှူရှားမှုနေမြေတွင်ခပြူးချက်မရှိပဲဝင်ရောက်နေထိုင်ခဲ့တာကြောင့်ပုံမှန်စက်ခွန်နဲ့တဲ့အမှုဖို့ရေးယူဆောင်ရွက်ပေးဖို့တန်တဲ့မှုရုံမူရင်းကညွှန်ကြားခဲ့တယ်လို့စံညာစာထဲမှာဖော်ပြထားပါတယ်။ အဖန်ခံရသူတွေဟာအစီအလက်မှရေးသူစင်ကသဘောတူထားတဲ့အတိုင်းခရီးသွားလာရမှာစာရွက်စာတမ်းပြည့်စုံယူဆောင်သွားပြီမဲ့အဖန်ခံရတယ်လို့ဘူမူလဆိုင်ကပြောပါတယ်။ညီညာရေးလုပ်ငန်းစဉ်ဖော်ဆောင်ရမှာအစီအလက်မှရေးသူသားတဲ့ဘွက်တွေကိုမတရားတင်ဆက်သွယ်မှုအုပ်စုပုံမှန်စက်ခွန်နဲ့တဲ့ဖန်စီမှုတွေရှိနေတဲ့ပုံမှာအစီအလက်မှရေးသူသားတဲ့
ဘာလာမယ့်ပုံစံကြည့်ပြီးတော့ဒီနောက်ပိုင်းမှာရှင်းရောက်ဖြစ်ဆံမှာကြောက်အောင်ပါပါပြောလဲဆိုတော့အပြည့်အစုံနဲ့ဆက်သွယ်ဆက်ဆံတဲ့လူတွေအားလုံးကစက်ခွန်နဲ့ပြည့်နေအားမျိုးရှိရဲဆိုတာမျိုးချိန်ချောက်ပါလေကြားတော့ဒါကြောင့်ဒီအစီအလံကြောင့်တက်တက်ကြီးမယ်ဆိုရင်တော့ကျွန်တော်တို့တော်တော်လေးတတိထားပြီးတော့လောကကိုင်းမှာတော်တော်ဖြစ်တယ်ဆိုတာတွေ့ရတာပါ။
ပြီးခဲ့တဲ့2019ခုနှစ်တည်စင်ဘာလဒုံးကလည်းအေဘီအက်ဖီအက်မြောက်ပိုင်းကဘူကော်မတီဝင်ဦးမင်းသေးကိုပမော်လွယ်ကျဲလမ်းကနေဌာနချုပ်ရှိရာကိုပြန်စိန်လုံစစ်စည်းရေးဂိတ်မှာသတ်မတော်ကဖမ်းဆီးပြီးမတရားသိမ်းပုံမှန်စက်ခွန်နှစ်တည်နဲ့တရားစွဲဆိုခဲ့တဲ့ဖြစ်စဉ်လည်းရှိခဲ့ပါတယ်။
Sabiro Mumbine drink at Soya Satin Town in Matana, Sapi Tinza, Nijare, Jantu, Jana, Ritua, Tiusa, Odre, Mayashilo, Satin Jamu by Makake, Tinivare, and yet Soya Lachaga, Unicef, Akunine, Pone Tenwe Kevime, Leshi Soya Lachama, Dawin, Yumuha, Mia, Tiret, Cinema, Shinivare, means Nangane, Susie, Tinset, Pitabare.
Asoya Satin Jangri Ma Tinja Nida Taina Sabi Tinja Yin Ma Yin San Jong Dwini Yare Kekerigo Mosa Bene Yinji Mukom the Okata Tata Minji Winga Kulu Pio Bare
Taina Sabi Tine Kajano A Tanjango
အစိုးရစာတင်ကြောင်းတွေမှာတိုင်းနာစာပေတင်ကြရေးကိုစနစ်တကျနဲ့အောင်မြင်စွာတင်ကြနိုင်ရေးအတွက်ဆိုပြီးရခင်ပြည်နယ်အစိုးရကဥဆောင်ကယူနီဆက်ရဲ့ကူညီပတ်ပို့မှုနဲ့တိုင်းနာစာပေတင်ညွှန်းညွှန်းလမ်းစာအုပ်တွေရေးဆွဲပုံနှိပ်ထုတ်ဝေပေးခဲ့ပြီးအဲ့ဒီညွှန်းညွှန်းလမ်းစာအုပ်တွေနဲ့2006ခုနှစ်တင်မှာစတင်တင်ကြခဲ့ပါတယ်။လမ်းမဲ့ပညာသင်နှစ်မှာတင်ညွှန်းညွှန်းလမ်းစာအုပ
ตายนาสาเปตัวเตยุญญนาสาเอายาชิไหนปูอัตเปญญายิฐานะเนี่ยซุยนุยแค่พูดต่อแลไม่หลบไปไหนได้อณีท้ามาชินี่ได้หลุแลซ้ออามิขันกะเปียวบาเรอโซยะสาเตียงจองฤมาตายนาสาเปตินจาชิงโกยะเคนซุยะเลถันน่ะ 2022 ปัญญาเต็นเนี่ยมาสัตติอะกาวแทปอแค่บาเร
ခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်ရခိုင်ပြည်နယ်ဘူတီတောင်မြို့နယ်မှာရခိုင်တပ်မတော်အေအေနဲ့မြမတပ်မတော်တို့တိုက်ပွဲတွေရက်ဆက်ဖြစ်ပွားနေပြီးတိရက်ခန့်တွေတွာလာရေးမှာအခက်တွေ့နေပါတယ်လွတ်တော်မှာအတီးပြုတ်လိုက်တဲ့မြေလူမြေလက်နဲ့မြေရိုင်းများစီမံခန့်ခွဲရေးဥပဒေအပါအဝင်မြေရန်ဥပဒေတွေဟာဒေသခံတိုင်းသားပြည်သူတွေအတွက်အရာစဝတ်သင့်စေနိုင်တဲ့ဥပဒေဖြစ်တ
ဆင်တွေခုနားဆင်ခဲ့ကြတာကတော့ပြန်နိုင်ဝိုင်းတော့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်ကတင်းလာပဲဖြစ်ပါတယ်။နောက်ကတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ။တိုင်းတင်းလာစီစဉ်ကိုတော်တာရှင်နေနားဆင်ခဲ့ကြတာဖြစ်ပါတယ်။အခုတော့နောက်ဆုံးရမြန်မာနိုင်ငံကသတင်းချင်းချုပ်ကိုကြွန်လင်းဦးကကြေညာပေးပါလိမ့်မယ်။
ကလန်နူ၄၀တက်မြောက်အမေရိကန်သမ္မတ George H.W. Bush ကိုသူနေထိုင်ရာ Texas ပြည်နယ် Houston မြို့ကတည်ထက်ဇာပနာအခမ်းအနားမှာမိသားစုကဒီနေ့နောက်ဆုံးဖြစ်နှုတ်ဆက်ကာရဝပြုမှာဖြစ်ပါတယ်။ Washington DC ကလေရင်နဲ့ပြန်ထလာတဲ့သမ္မတဟောင်းရဲ့ရုပ်လောင်းကတော့မနေ့ညနေပိုင်းမှာပဲ Houston မြို့ကိုရောက်လာခဲ့ပြီးနိုင်ငံတော်လန်လန်းကျုံထားတဲ့ရုပ်လောင်းကိုအများပြည်သူနောက်ဆုံးကာရဝပြုနိုင်အောင်လဲဖျားเจ้าမှာခင်းချင်ထားခဲ့တာပါ။ဒီနေ့မိသားစုရဲ့တည်ထက်ဇာပနာအခမ်းအနားပြီးမှတော့သမ္မတဟောင်းကို Houston မြို့မြောက်ဘက်ကီလိုမီတာ120လောက်အကွာမှာရှိတဲ့ Texas A&M တပ်သူဝင်တွေကသမ္မတဆက်ကြည့်တဲ့အနီးမှာမြုံနံမှာဖြစ်ပါတယ်။အင်္ဂါပြေးကျွမ်းမဲ့ခြေနေတဲ့ရင်ဆိုင်နေတဲ့ယမန်နိုင်ငံမှာလင်းနစ်ချက်စစ်ပွဲဆုံးသက်နိုင်အောင်ရည်ရွယ်ချင်းပါတဲ့ဆွေရနိုင်ငံကတကြောကညီငယ်ရေးဆွေးနွေးပွဲမှာရန်ဖက်အုပ်စုတွေပါဝင်တက်ရောက်လာပါတယ်။ရင်မုံမျိုးမှာဒီနေ့စတင်လိုက်တဲ့ညီငယ်ရေးဆွေးနွေးပွဲအစဉ်တော့ကုလသမဂ္ဂရဲ့ကြောင်းဝင်ဆွေးဆမှုနဲ့နှစ်နှစ်အတွင်းမှာပထမဆုံးအကြိမ်တွေ့ဆုံလာလည်းဖြစ်ပါတယ်။ကနေဒါမှာထင်းထင်းခံထားတဲ့တရုတ်စစ်သွေးရေးလုပ်ငန်းကြီးဖြစ်တဲ့ Huawei ကုမ္ပဏီထိတဲ့အမှုဆောင်ရရှိကိုချက်ချင်းပြန်လုပ်ပေးဖို့တရုတ်ကတောင်းဆိုလိုက်ပါတယ်။ဒီရန်ပေါ်အမေရိကန်ရဲ့ပိတ်ဆို့တံခတ်မှုတွေကိုရှောင်ရှားဖို့ကြိုးပမ်းနေဆိုတဲ့သတင်းရနဲ့ Huawei ကုမ္ပဏီထူထောင်သူရဲ့သမီးလည်းဖြစ်ဗန်နိုင်းဌာနရဲ့အကြီးအကဲလည်းဖြစ်တဲ့မန်ဝမ်ဂျူကိုစနေနေ့ကပဲဗန်ကူးဗားမြို့မှာထိန်းသိမ်းလိုက်တာပါ။ဖမ်းဆီးလိုက်တဲ့သတင်းကြောင့်အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးတင်းမာမှုတွေကြီးထွားလာမှာကိုစိုးရိမ်မှုတွေနဲ့အတူဒီနေ့ဆော့ဝဲအဆူရှေငွေကြေးစည်းအမေရိကန်ငွေကြေးစည်းကွက်ဒီမှာအမေရိကန်ဆူရှေရစည်းတွေလည်းတည်ရတာကြာဆင်းသွားခဲ့ပါတယ်။
ဒီနေ့ဒီစကောကွာမင်းဦးကတင်တာပေးခဲ့တာပါ။ဒီနေ့တို့စီစဉ်ထုတ်လို့မူကတော့ကိုရနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ပက်ထရစ်ဒီရဲ့ဖြစ်ပါတယ်။ဒီမှာအတန်စီမှာရှင်ဖြူရီအမေရိကန်တိုင်းမနက်ဖြန်မြန်မာဘာသာစီစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6:00နာရီခွန်နိုင်အထိလိုင်းတူမီတာ24လေးဆယ်လေးဆယ်ရှင်50အပြင်လှမ်းလှမ်းမီတာ190လောက်ကနေလည်းဖန်ယူနာဆင်နိုင်ပါတယ်။ဖြူရီကနား
This program has come to you from the Voice of America, Washington.